to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925.32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စွန့်မြတ်မော်ပါရှင်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးဖို့ခီးသွွားတားမြစ်ချက်တွေလုပ်ဆရာမလိုဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အာရှစုစရာဈေးကွက်တွေဒီကနေ့ဈေးတွေထိုးကျခဲ့တယ်လို့အမေရိကန်ဈေးကွက်ဖွင့်ချိန်မှာလည်းဈေးတွေကျနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သတင်းရှင်တွေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့ပြည်သက်အစီရင်ခံစာပါကျူးလွန်မှုတွေကိုစစ်ဘက်ဥပဒေအတိုင်းစစ်ခုံရုံးနဲ့စစ်ဆေးသွားမှာဖြစ်တယ်လို့တက်မတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဒီစစ်တရားရုံးကိစ္စတွေပြီးရင်တော့ဘ누구ကိုဘာကြောင့်ဘလို့အမှုနဲ့ဘလို့အရေးယူခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်ဒါပွင့်လင်းမြင်သာစွာ
ဒီတက်မတော်ရဲ့သတင်းစာရှင်းလင်းပွဲကြောင့်နောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့ဒီကနေ့လက်နက်ကြီးကြီးတွေနဲ့ပစ်ခတ်ခဲ့ရလို့အရသာတဦးသေဆုံးပြီးတော့3ဦးဒဏ်ရာပြင်းထန်ရခဲ့ပါတယ်။အစိုးရနဲ့ငြိမ်းချမ်းရေးအပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲကနေဗားဒီများသဘောတူညီချက်တွေရခဲ့ပါတယ်ဆိုတဲ့နောက်ဆုံးရသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုသားညုံဦးတို့တင်ပြပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံဝူဟာမြို့ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးတဲ့အနေနဲ့ကြေကြေပြန့်ပြန့်ခီးသွွားတားမြစ်ချက်တွေလှုပ်ရှားမလို့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့ကတရုတ်နိုင်ငံကလာတဲ့ခီးတွေတွေအတွက်တားမြစ်ကန့်သတ်ချက်တွေလုပ်နေချိန်မှာ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပြောကြားလိုက်တာဖြစ်ပါတယ
် There is no reason for measures that unnecessarily interfere with international travel and trade We call on all countries
နိုင်ငံတကာသွားလာရေးကုန်သွယ်ရေးတွေထိခိုက်မဲ့ဆောင်ရွက်ချက်တွေလှုပ်ရှားအကြောင်းမရှိပါဘူးနိုင်ငံတွေအနေနဲ့ခိုင်မာတဲ့အထောက်အထားနဲ့အကျိုးအကြောင်းညီညွတ်မော့ပေါ်မူတည်ပြီးဆုံးဖြတ်ချက်ချကြဖို့တောင်းဆိုပါတယ်ဘလို့ဆောင်ရွက်ချက်တွေချရမလဲလို့စဉ်းစားနေတဲ့နိုင်ငံတွေကို WHO ကအကြံပေးဖို့အသင့်ရှိနေပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောသွားတာပါကမ္ဘာတဝမ်းမှာအခုလိုမျိုးယောဂကူးစက်ပြန့်နှံ့မှုတွေကိုတိုက်ဖျက်မဲ့စနစ်တစ်တခုလိုအပ်နေတယ်လို့လည်းသူကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတရုတ်နိုင်ငံမှာဒီကနေ့အထိ 18,200 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 361 ယောက်ထက်မနည်းရှိနေပါတယ်။နိုင်ငံပေါင်း 23 နိုင်ငံမှာပိုးကူးစက်နေတယ်လို့အတည်ပြုထားသူကလည်း 151 ယောက်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တနင်္ဂနွေနေ့ညနေပိုင်းကစတင်အသက်ဝင်တဲ့ကျန်းမာရေးအရေးပေါ်အခြေအနေအရဝူဟန်မြို့ရှိတဲ့ဒီဟူပေးနယ်ကနေပြန်လာတဲ့အမေရိကန်နိုင်ငံသားအမှန်တရားကိုတီးတန့်သတ်မှတ်ထားတဲ့နေရာတွေမှာ14ရက်ထားပြီးတော့စောင့်ကြည့်မှဖြစ်ပါတယ်။တခြားတရုတ်ဒေသတွေကပြန်လာတဲ့အမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရထားသူတွေလေယာဉ်အမှုရမ်းတွေဆိုရင်အထူးသတ်မှတ်ထားတဲ့လေဆိပ်တွေမှာဆင်းရမှဖြစ်ပြီးတော့အဲ့ဒီမှာနောက်ထပ်ဆေးဆီးမှုတွေလုပ်ရမှဖြစ်ပါတယ်။တရုတ်နိုင်ငံကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ထဲသွားခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်တားမြစ်ထားပါတယ်။
တရုတ်နိုင်ငံဝူဟန်မြို့ကနေပြီးတော့ဆက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရပြီလို့တရုတ်တာဝန်ရှိသူတူကအခုတနင်္လာနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်ခီးသွွာလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ပြီးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်သက်ရောက်နေတာကြောင့်စီးပွားရေးကိုပါသက်ရောက်မှုတွေရှိလာတယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးလီယန်ဝဲလျန်ကသတင်းတောက်တွေကိုပြောပါတယ်ဒါမှမဟုတ်လည်းတရုတ်နိုင်ငံအနေနဲ့ယောဂပိုးထိန်းချုပ်ရေးကိုနည်းနည်းနဲ့ဆောင်ရွက်နိုင်ပါတယ်လို့လည်းသူကအာမခံပြောဆိုသွားပါတယ်
疫情对经济影响的大小取决于疫情防控的进展和成效。
ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဆောင်ရွက်ချက်တွေကိုတရားပေါက်အောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်တဲ့အကြောင်းနဲ့ယောဂကူးစက်မှုကြောင့်ထိခိုက်မှုတွေကိုလည်းလျှော့ချနိုင်အောင်လို့ဆောင်ရွက်နိုင်မယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်တရုတ်နှစ်တကူပြည့်ရက်တွေအပြီးအခုတနင်္လာနေ့ဈေးကွက်ဖွင့်ချိန်မှာပဲဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားလာတယ်လို့ဆိုရင်ပြီးတော့ယင်းနှုတ်နံသူတွေဟာတရုတ်စတော့ဈေးကွက်ထဲကဒေါ်လာဘီလီယံ400ကျော်ဘူးကိုထုတ်ရောင်းလိုက်တာမဟုတ်လို့အာရှစတော့ဈေးကွက်တွေဈေးထိုးကျသွားပါတယ်ဒီကနေ့အမေရိကန်ပြည်ထောင်စုနယူးယောက်မှာလည်းစတော့ဈေးဖွင့်တဲ့ချိန်မှာစတော့ဈေးတွေတော်လေးထိုးချခဲ့ပါတယ် ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ဇူကဖွင့်ရှင်ကလေးကလည်းစတော့ဇီးတွေကျဆင်းနေတာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာတာနဲ့အတူပဲဝူဟန်မြို့အပါဝင်ဟူဘေးပြည်နယ်တွေကမြို့16မြို့ကလူရေသန်း90ကိုတရုတ်ကသွာလာကန့်သတ်ပိတ်ပင်ထားပါတယ်။အခုဆိုရင်တော့တရုတ်မှာရောဂါကူးစက်ခံရသူပေါင်းဟာလူပေါင်း 18,000 ကျော်သွားပြီလို့တရားဝင်ထုတ်ပြန်ပါတယ်။ဒီလိုမျိုးဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နိုင်ငံဘေကျင်းကအီဂရစ်နန်းတော်နောက်ရှန်ဟိုင်းမှာရှိတဲ့ဒစ္စနီလန်ဟောင်ကောင်ဒစ္စနီလန်စတဲ့ဧည့်သည်အသွားအလာအများဆုံးခီးသွားနေရာတွေကိုပိတ်ထားလို့ပဲနေ့စဉ်စီးပွားရေးလုပ်ငန်းတွေလည်းရန်တက်နေရပါတယ်ခင
်ဗျဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒအခြေခံတဲ့ NDA အပေါ်တုံ့ပြန်ကင်တွယ်တဲ့စနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲသွားမယ့်အစီအစဉ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့ကြေညာဖို့ရှိနေပါတယ်အဲ့ဒီအထက်မှာအကြမ်းဖက်ဝါဒအခြေခံတဲ့ကျူးလွန်မှုနဲ့အရေးယူခံခဲ့ရဘူးတွေကိုဘယ်လိုကင်တွယ်မလဲဆိုတာလည်းပါဝင်ပါတယ်တနင်္ဂနွေနေ့တုန်းကပဲလန်ဒန်မြို့ကစတရက်တမ်အရပ်မှာအကြမ်းဖက်ဝါဒီတယောက်ကဓာတ်နဲ့လိုက်ထိုးလို့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုဘမဝတ်ထားတယ်လို့ထင်ရအောင်လို့ပစ္စည်းတူတွေဝတ်ဆင်ထားတဲ့ဓာတ်သမားကိုရဲတွေကပြစ်တက်ခဲ့ပါတယ်။အဲ့ဒီသူဟာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒဇွဲပစ်မှုတွေနဲ့ထောင်ချပြီးခဲ့ပြီးတော့မကြာခင်တုန်းကမှလွတ်လာတဲ့အသက်20အရွယ်ဆူဒက်အာမန်ဖြစ်တယ်လို့အခိုင်အမာယုံကြည်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်အကြမ်းဖက်ဝါဒီတွေဟာလူမှုအတိုင်းဝိုင်းတွေကိုခွဲခြားဖို့ကြိုးစားသူတွေနေမှုထိုင်မှုပုံစံတွေကိုဖျက်ဆီးဖို့ကြိုးစားသူတွေဖြစ်ပေမဲ့လန်ဒန်မြို့မှာတော့သူတို့ဘယ်တော့မှအနိုင်ရမှာမဟုတ်ဘူးလို့မြို့တော်ဝန်စာတီခန်းကပြောကြားခဲ့ပါတယ်စထရက်တမ်အရက်ကဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့စီကားတဲ့အဓိကလမ်းမကြီးပေါ်မှာထွက်ပြေးသွားတဲ့မတင်ကားသူနောက်ကလိုက်တဲ့ရဲတွေကရပ်ဖို့ဩခဲ့ပြီးတော့တနက်နဲ့၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်နောက်ပိုင်းမှာတော့သူကိုမှဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေဟာအတူတွေဖြစ်တယ်လို့ရဲကအတည်ပြုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့တရားဆွဲဆိုတဲ့အောက်လွှတ်တော်မတ်တွေနဲ့သမ္မတကိုခုခံချေပါမယ်ရှင်းနေဖို့တွေဟာဒီကနေ့မှာတော့သူတို့ရဲ့နောက်ဆုံးလျှောက်လဲချက်တွေကိုနှစ်နာရီစီတင်ပြကြမှာဖြစ်ပါတယ် Republican တွေ 53-49 နေရာနဲ့အသာစီးရထားတဲ့ထက်လွတ်တော်ဟာတည်ခွင်ကြားနာနေတာဖြစ်တာမဟုတ်လို့သမ္မတထရန့်ကိုယာယီကဖယ်ရှားနိုင်မယ်မဲတော့ရရှိနိုင်မယ်အနေထားမှာမရှိပါဘူးသမ္မတထရမ့်အနေနဲ့သူ့လုပ်ပိုင်ခွင့်တုံးပြီးတော့သူ့အတွက်နိုင်ငံရေးအကျိုးများဖြစ်စီအောင်လို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတာနဲ့လွှတ်တော်ကနေပြီးတော့စွန့်စားမှုတွေလုပ်နေစဉ်အတွင်းအထောက်အထားချက်လက်တွေကိုမပေးဘဲနဲ့အနှောက်အယှက်လုပ်ခဲ့တယ်ဆိုပြီးတော့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကဒီကနေ့နောက်ဆုံးထားလျှောက်လဲကြမှာပါဒါပေမဲ့လည်းသမ္မတဘက်ကဘာမှားယွင်းမှမရှိခဲ့တယ်လို့သမ္မတလုပ်ခဲ့တဲ့လုပ်ရက်တွေဟာလည်းသူ့ကိုအေးအေးယူနိုင်လောက်အောင်ဒီအဖြစ်မဖြစ်ခဲ့ဘူးဆိုတာတွေကိုသမ္မတရှင်းနေတွေကပြန်လဲလျှောက်ထားကြပါလိမ့်မယ်ဒါပြီးဗိုလ်တုံးနေမဲမခွဲခင်မှာတော့အထက်လွှတ်တော်အမတ်တွေကဒီမှုနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုပြောဆိုခွင့်ရမှာဖြစ်ပါတယ်။ Republican ထက်လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကတော့ယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတရဲ့လုပ်ရဟာမှားယွင်းတယ်။ဒါပေမဲ့လို့သူ့ကိုအရေးယူနိုင်လောက်တဲ့အထီးတော့အဖြစ်မဖြစ်ခဲ့ဘူးလို့ပြောနေကြပါတယ်။အမှုနဲ့ပတ်သက်လို့အဓိကသက်သေတွေခေါ်ယူစစ်ဆေးပေးဖို့အောက်လွှတ်တော်ရဲ့ဆွဲချက်တင်အဖွဲ့ရဲ့အစိုးတင်သွင်းချက်ကိုပြီးခဲ့တဲ့တောက်ကြနေတုန်းကမဲခွဲရမှာတော့49မဲနဲ့အထက်လွှတ်တော်မှအစိုးမဲရှုံးနေခဲ့ပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းလာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညင်ညာပေးနေပါတယ်။လာမယ့်နိုဝင်ဘာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲကို IOR ပြည်နယ်မှာဒီကနေ့ကျင်းပမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်း17ယောက်ရှိပါတယ်။ဒီနေ့ကနေ့တုန်းကတော့ကိုယ်စားလှယ်လောင်းတွေဟာ IOR ပြည်နယ်ထဲကမြို့တွေမှာနောက်ဆုံးမဲဆွယ်မှုတွေအပြိုင်ဆိုင်လုပ်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုနိုဝင်ဘာရွေးကောက်ပွဲကြရင်နိုင်အောင်လှုပ်ဖို့လိုတယ်လို့ကိုယ်စားလှယ်လောင်းအားလုံးပြောကြားမဲဆွယ်ခဲ့ကြပါတယ်။ဒီကနေ့ပနာမရွေးချယ်ပွဲမလုပ်ခင်လူလူသဘောထားစစ်တမ်းတွေအရအထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်တို့ကသူမသားကိုမသားနဲ့ရှေ့ကပြေးနေပါတယ်။အထက်လွှတ်တော်အမတ်အလီဇဘက်ဝါရန်နဲ့အင်ဒီယားနာမျိုးတော်ဝန်ဟောင်းပိတ်ဘူဒဂျစ်တို့ကလည်းနောက်ကနေကတ်လိုက်နေကြပါတယ်။ဒါပေမဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ခွင့်ရှိသူဒီမိုကရက်အများအပြားကဘသူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ပြောနေကြပါတယ်။
ဥရောပသမဂ္ဂရဲ့နိုင်ငံရေးမူဝါဒဆိုင်ရာဂျီကေဂျိုးဆက်ဘိုရဲဟာအီရန်နိုင်ငံတဟီရန်မြို့ကိုဒီနေ့တင်းကနေမှလာရောက်မှာဖြစ်ပါတယ်။ EU နိုင်ငံခြားရေးမူဝါဒအကြီးအကဲရဲ့အီရန်ခရီးစဉ်အတွင်းဒေသတွင်းတင်းမာမှုတွေကိုလျှော့ချဖို့နဲ့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်လို့တာဝန်ရှိသူတွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။တင်းနာအနေနဲ့အင်္ဂါနေ့တွေမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းမှာတော့အီရန်သမ္မတနောက်နိုင်ငံခြားရေးဝန်ကြီးနဲ့အီရန်လွှတ်တော်အုပ်ထားတို့နဲ့တွေ့မှာဖြစ်ပါတယ်။သူ့ရဲ့အီရန်ခရီးစဉ်ဟာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာချုပ်ခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုမပြောင်းလို့ EU ဘက်ကနေပြီးတော့နောက်ဆုံးလှုပ်ဆောင်တဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018မေလတုန်းကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေတဖက်သက်နှုတ်ထွက်လိုက်ပြီးတော့အီရန်နိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတစ်တွေကိုပြန်လည်ချမှတ်ခဲ့တာပါ။ဒီသဘောတူစာချုပ်မှာပါတဲ့တခြားကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံဖြစ်တဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်နဲ့ရုရှားနိုင်ငံတွေကတော့စာချုပ်ကိုဆက်ထိန်းထားဖို့အတွက်ကတိပြုထားပါတယ်။ဒါပေမဲ့လို့အီရန်ပေါ်မှာတန်ခတ်ပိတ်ဆို့မှုတွေညှောနှဲသွားဖို့စာချုပ်ပါခြားနိုင်ငံတွေစီကအကူအညီမရတဲ့နောက်အီရန်နိုင်ငံဘက်ကတော့ဒီသဘောတူစာချုပ်မှာပါတဲ့လိုက်နာရမယ့်ချက်တွေကိုမလိုက်နာဘဲနဲ့တဖြည်းဖြည်းချင်းလျှော့ချလာနေတာဖြစ်ပါတယ်။
အရှေ့လေပိုင်းဒေသကလည်းဂျပန်အတွက်ရေနံတင်ပို့တဲ့ရေလမ်းကြောင်းတွေကိုအကာအကွယ်ပေးဖို့အတွက်ဂျပန်ကစစ်သမောတစ်စီးကိုအရှေ့လေပိုင်းဒေသစီဆေလွှတ်လိုက်ပါတယ်။အိုမန်ပင်လယ်ကွေ့ကိုဖျက်သွားတဲ့ကုန်တင်တင်မောတွေရေနံတင်တင်မောတွေကိုအကာအကွယ်ပေးဖို့အတွက်ဖျက်တင်မောတာကာနာမီကိုတိုကီယိုမြို့နားကစိတ်ကန်းကနေပြီးတော့တနင်္ဂနွေနေ့တုန်းကထွက်ခွာသွားတာဖြစ်ပါတယ်။ဂျပန်နိုင်ငံကိုတင်ပို့တဲ့ရေနံ60ရာခိုင်နှုန်းကအဲ့ဒီရေလမ်းကြောင်းကနေဖျက်သွားနေတာပါ။တင်မောတွေအန္တရာယ်ကြုံလာရင်အင်အား3နိုင်ခွင့်ပေးဖို့ပြင်ဆင်ထားတယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေအဆိုရကပြောပါတယ်။နိုင်ငံကအငင်းပွားမှုတွေမှာဂျပန်ကစီးအရာဖြည့်ရှင်းတာကိုဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းရေးဆွဲထားတဲ့ဖွဲ့စည်းပုံထဲမှာတားမြစ်ထားတာကြောင့်အခုလိုဆောင်ရွက်မှုတွေဟာအငင်းပွားစရာဖြစ်နေပါတယ်။ဂျပန်အဆိုရအနေနဲ့ရေနံတင်သင်းမောတွေလုံခြုံရေးအတွက်အမေရိကန်အဆိုရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ဂျပန်ကက်ဘိနက်အဖွဲ့အကြီးအကဲယိုရှိဟီဒါဆူဂါကလည်းပြောကြားခဲ့ပါတယ်။
အရှေ့အာဖရိကဒေသတော်လှန်ရေးဆိုင်ရတဲ့ကျိုင်းကောင်အုပ်တွေကြောင့်ဆိုမာလီယာနိုင်ငံမှာတော့အရေးပေါ်ချင်းကြီးကျင်ညာလာရပါတယ်။ဆိုမာလီယာနိုင်ငံမှာစိုက်ခင်းတွေပေါ်ကိုအင်းဆက်ကောင်တွေအုပ်လိုက်ကြပြီးတော့တီးပင်စားမင်းတွေကိုဖျက်ဆီးစားသုံးတာတွေဆူဆူဝါဖြစ်လာတာကြောင့်နိုင်ငံရဲ့အရေးပေါ်ချင်းတွေကိုဇက်ပြိုးရေးနဲ့စစ်မှောင်ကြီးဌာနကစီရင်နေမှာထုတ်ပြန်သွားတာဖြစ်ပါတယ်။ Desert Lucas လို့ခေါ်တဲ့ကျိုင်းကောင်အုပ်တွေစိုက်ခင်းတွေကိုထိုးကြတာကြောင့်ငကူကလေးကမှလိုအပ်ချက်ရှိနေတဲ့စာနယ်ဂါဖူလုံရေးအတွက်ဆူဆူဝါချင်းချောင်းမှုတရဖြစ်လာတယ်လို့ဆိုမာလီယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝင်ကြီးဆတ်ဟူစိန်လစ်က VOE ဆိုမာလီယာဌာနကိုပြောပါရယ်ကျိုင်းကောင်အုပ်တွေအခုလိုမျိုးစိုက်ခင်းတွေပေါ်ကြတာပြီးခဲ့တဲ့ဒဇမာလုံးကပထမကြိမ်ဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့စိုက်ခင်းဟက်တာ3000လောက်ပျက်စီးသွားပါရယ်အခုဒုတိယကြိမ်မှာတော့ဒီထက်ပိုပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိလာနိုင်တယ်လို့ဆိုမာလီယာစိုက်ပျိုးရေးဝင်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးမှုလှုပ်ဆောင်တာမှာတော့စစ်ဘက်ဥပဒေအတိုင်းစစ်ခုံရုံးနဲ့စစ်ဆေးသွားဖို့ရှိပြီးတော့ဒီစစ်ဆေးမှုတွေကိုတော့အများပြည်သူရှေ့မှာပွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်သွားမယ်လို့တက်မတော်ဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။သတင်းပြည့်စုံကိုတော့ VOA သတင်းတော့မက်မေခစူးစီးတင်ပြထားပါတယ်
။ဒီကနေ့နေပြည်တော်မှာလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဘုံမှုချုပ်စော်မင်းထွန်းကပြောကြားခဲ့တာပါလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြစ်သက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုတက်မတော်အနေနဲ့ဆက်လက်စုံစမ်းစစ်ဆေးတော့မှာဖြစ်ပြီးဒီလိုစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုလိုက်ပါတယ
်ကုတာပင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထုတ်နိုင်တဲ့သတင်းထုတ်ပြန်ပေးမယ်ပြီးရင်တော့ကျွန်တော်တို့ဒီကုသပင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဆောင်ရွက်မဲ့ဟာတွေနဲ့ပတ်သက်ပြီးတော့အရေးယူမှုတွေကိုကျွန်တော်တို့ထုတ်ပြန်ပေးမယ်။စစ်တရားရုံးရဲ့စစ်ဆေးမှုပေါ့နော်။ခုနောက်ပိုင်းမှာတော့တချို့မီဒီယာလည်းရေးပါတယ်စစ်တရားရုံးကနေပြီးကျွန်တော်တို့ကဒီမှာရှိတဲ့ဒီမွတ်စလင်အမျိုးသားအမျိုးသမီးတွေတက်ရောက်နားထောင်နေလည်းရှိတယ်။ပြီးရင်တော့ကျွန်တော်တို့ဒီစစ်တရားရုံးကိစ္စတွေပြီးရင်တော့ဘ누구ကိုဘာကြောင့်ဘလို့အမှုနဲ့ဘလို့အရေးယူခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်တို့ဒါပွင့်လင်းမြင်သာစွာကျွန်တော်တို့ထုတ်ပြန်ပေးမှာဖြစ်ပါတယ်။ဒီဟာတွေနဲ့ပတ်သက်တော့ကြာနောက်ထပ် ICOE ရဲ့ဟာတွေနဲ့ပတ်သက်တော့ကြာကျွန်တော်ကဥပဒေအရဆောင်ရွက်ဆေးရဖြစ်တဲ့အကြောင်းမလို့ဒါနဲ့ပတ်သက်ပြီးသတင်းယူခွင့်မယူခွင့်ကတော့ဖူလို့ဆက်ကျွန်တော်မပြောလို့သေးပါဘူးဘယ်လိုပြောပြောကျွန်တော်တို့ကတော့အဲလှုပ်ဆောင်နိုင်တာကတော့ကျွန်တော်တို့ open count နဲ့လုပ်ဖို့တော့အစီအစဉ်ရှိတယ်လို့ပဲကျွန်တော်ပြောလို့ပါတယ
်တက်မတော်စစ်ခုံရုံးကစစ်ဆေးမှုလှုပ်ဆောင်တာစစ်ခုံရုံးနဲ့စစ်ဆေးတာတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်နေကြတဲ့အပေါ်ပွင့်လင်းမြင်သာစွာစစ်ဆေးဖို့လှုပ်ဆောင်သွားမယ်လို့သူကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်လိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြစ်သက်အစီရင်ခံစာမှာ 2019 ဩဂုတ်လ 25 ရက်က နေ စက်တင်ဘာ 5 ရက် အတွင်း ရခိုင် ပြည်နယ် မြောက်ပိုင်းမှာ ဖြစ်ပွားခဲ့တဲ့ လူခွင့်ရေး ချိုးဖောက်မှုတွေမှာ ဥရိမဲ့ လုံရက်တွေကို တက်မတော် ARSA အပါဝင် အဖွဲ့အစည်းတွေက ကျူးလွန်ခဲ့ကြောင်း ဖော်ပြထားပါတယ် ဘူးသီးရောင်မြို့နယ် ကူတာပြင်မှာ ဖြစ်ပွားခဲ့တဲ့ ကိစ္စနဲ့ ပတ်သက်လို့ တက်မတော်ဘက်က စစ်ခုံရုံးတင် အရေးယူ လှုပ်ဆောင်နေရတာ ရှိပေမဲ့ နိုင်ငံတကာဘက်ကက ပြည်တွင်းက ပွင့်လင်းမြင်သာမှု မရှိဘူးလို့ ထောက်ပြ ဝေဖန်မှုတွေ ရှိနေပါတယ် ပြီးခဲ့တဲ့ရက်ပိုင်းက ICJ နိုင်ငံတကာတရားရုံးက မြန်မာနိုင်ငံအပေါ်ဂျားပြက်အရေးယူ ဆောင်ရွက်ချက် 4 ချက် ချမှတ်တာနဲ့ ပတ်သက်ပြီး နိုင်ငံတော်အစိုးရရဲ့ ညွှန်ကြားချက် အတိုင်း တက်မတော်က လှုပ်ဆောင်မှာ ဖြစ်တယ်လို့ ဘုံမှုချုပ်ဇော်မင်းထွန်းက ပြောဆိုထားပါတယ် လက်ရှိမှာတော့ ICJ ကဆုံးဖြတ်ချက် ချမှတ်ပြီး နောက်ပိုင်း တက်မတော်အနေနဲ့ ရခိုင်ဒေသ လုံခြုံရေးပိုင်း တာဝန်ယူရမှာ အခက်အခဲတွေ ကြုံလာရတယ်လို့ သူက ပြောပါတယ် ဒီထုတ်ပြန်ချက်အပြီးမှာ ရခိုင်ပြည်နယ် အရေး တက်မတော်ဘက်က ကင်တွယ်ရမှာ နိုင်ငံတကာဘက်က အထင်မြင်လွယ်မှတ်အောင် ရခိုင်တက်မတော်လက်နက်ကိုင်တပ်ဖွဲ့ AA ဘက်က ရိုဟင်ဂျာမွတ်စလင်တွေကို ပြတ်မှတ်ထားတိုက်ခိုက်မှုတွေလှုပ်ဆောင်လာတယ်လို့ ဒီကနေ့သတင်းစာရှင်းလင်းပွဲမှာ ဘုံမှုချုပ်ဇော်မင်းထွန်းက ပြောဆိုလိုက်ပါတယ်
ရင်းနှုံးကဒီတိုက်ပွဲတွေဖြစ်လာတဲ့အချိန်မှာဒီဘင်္ဂလီပြည်နဲ့ပတ်သက်ပြီးတော့ဒါမွတ်စလင်နဲ့ပတ်သက်ပြီးတေးတာကြည်တာတော်တော်ငဲတယ်။ဘာဖြစ်လို့တော့ကြွာမှာလဲအဲ့လိုမျိုးဖြစ်တာမရှိဘူး။ခုနောက်ပိုင်းမှာပိုပြီးဖြစ်လာတယ်ကစိတ်စိတ်ကလေးဖြစ်လာတယ်။ကစိတ်ကလေးဖြစ်လာတယ်ပါ။ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဒီလုံခြုံရေးတပ်ဖွဲ့ဝင်များအနေနဲ
ရိုဟင်ဂျာအများစုနေထိုင်တဲ့ကျေးရွာဖြစ်ပြီးသူတို့ကိုတပ်မတော်ဘက်ကတိုက်ခိုက်ခဲ့တဲ့ပုံမျိုးရခိုင်လက်နက်ကင်တပ်ဖွဲ့ AA ဘက်ကရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်ခံထားခြင်းမရှိသေးပါဘူးရှင်။
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စေပရိပခါတွေဖြစ်နေစေရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုတင်ဆက်ပေးချင်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မှာတော့ဒီကနေ့လက်နက်ကြီးကြီးပစ်ခတ်ခံရလို့အရက်သားတေဆုံးတံရရမှုတွေရှိခဲ့ပါတယ်မြောက်ဦးနဲ့ရသေးတော်မျိုးနယ်တွေဘက်မှာလည်းမြေမြုံမိုင်းပောက်ကွဲမှုကြောင့်တေဆုံးတံရရတာတွေရှိခဲ့ပါတယ်ဒါအပြင်ဒေသရင်းကတချို့နေရာတွေမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေစေပါသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါပြည်ခိုင်ပြည်နယ်ကြောက်တော်မြို့အဝင်လမ်းမဟာကံကြီးရှင်ဖျားနီးမှာဒီကနေ့ပြစ်ခတ်မှုကြောင့်အမျိုးသမီးတို့တိတ်ဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါရယ
်ပြစ်ခတ်မှုတွေတော့ဖြစ်ပါတယ်အမျိုးသမီး၃ဦးတိတ်ဆုံးပါတယ်အမျိုးသား၃ဦးဒဏ်ရာရပါတယ်ခင်ဗျအဲ့ဒီဒဏ်ရာရတဲ့အမျိုးသား၃ဦးချင်းမှာဒီစစ်တပ်ကအရေးပေါ်လာဖြစ်တော့ဦးစွန့်ရပါတယ်ခင်ဗျတိုက်ပွဲဖြစ်တာတော့မဟုတ်ဘူးကြည့်တဲ့ဒီထိခိုက်ဒဏ်ရာရတဲ့လူတွေအသေးစားစုတွေပြောတာကတော့အဲ့ဒီကျေးဇူးရှင်ဖျားကလည်းပြစ်တာကျေးကြီးရှင်ဖရဝဲမှာတက်မတော်သားတွေအဲ့ဒီမှာတခဲကနေတာကိုလို့အဲ့ဒီနားကနေပြီးတော့ပြစ်တယ်လို့ဆိုတယ
်ဒေဆုသူမှာကြောက်တော်မျိုးပိုက်တယ်ရက်ွက်ကခလေးနှူးမိခင်အသက်24နှစ်အရွယ်မိုင်းအေးခံဖြစ်ပြီးတော့တန်ရန်ရရှိသူတွေဟာပြီးတော်တာရက်ွက်နေဦးစိုးမောင်လှဦးကျော်သိန်းထွန်းနဲ့ပိုက်တယ်ရက်ွက်ကစ္စပါစုနေစီပင်လို့သမားမောင်စိုးဖြူတို့ဖြစ်ကြပါတယ်ကြောက်တော်မျိုးတွေအမိုက်သိမ်းမှုလာတဲ့စီပင်ကားရစီလည်းပြစ်ကမှုတွင်ထိမှန်ခဲ့ပါတယ်ပိုက်ပွဲဖြစ်ပွားမှုမရှိဘဲပြစ်ခတ်တာလို့စီပင်ဝန်ထမ်းတို့ကဆိုပါတယ်
ဒီကနေပြီးတော့မြို့ထည့်အသွောဖို့ပြည်ပြည်မှာဗမာစစ်တပ်တွေကဘာမှမသိကားကိုလိုက်ပိတ်တာပေါ့ကားတော့ညာဖက်ဘော်ဒီရေဒီဘက်တစ်ပေါက်ရေညာဖက်တစ်ပေါက်ရေကားတော့ဟောတာဝန်နဲ့သွားတာပါမြို့ထည့်ကတော့အမေတွေကိုသိသိသွားတာပါသူကတက်တက်သူရစားတွေကိုတော့မချုံဘူးဆိုတော့သူကလွန်လာပေါ့
ဒီမနေ့မှာကြောက်တော်မျိုးတွင် AA ဖွဲ့တဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ AA ပြောခွင့်ရခိုင်တုခကပြောပါရယ်ကြောက်တော်မျိုးတွင်ပြစ်ခတ်မှုကြောင့်2019ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာတရရတန်ကျောင်းသားသူတည်ဆုံးခဲ့ပြီး2019ဒီဇင်ဘာလ28ရက်နေ့မှာအမျိုးသမီးတူမျိုးသား3ဦးနဲ့ဒီဇင်ဘာ30ရက်နေ့ညချိန်မျိုးသက်ပြစ်ခတ်မှုကြောင့်အမျိုးသမီး2ဦးတို့တန်ရာရှိပြီးနေအိမ်ရုံးအဆောက်အုံတွေပြိုပျက်ဆီးခဲ့ပါရယ်မနေ့ကလည်းရတိတောင်မြို့နယ်ငဆန်ဘော်ကျေးရွာကလူကြီးတူကျွဲရှာဖို့သွားစဉ်မိုင်းထိပ်ပြီးတိတ်ဆုံးသွားတယ်လို့ငဆန်ဘော်ရွာသားတို့ကပြောပါတယ်
။ဦးသိန်းသောအောင်60ဝန်းကျင်လောက်ရှိတယ်။ညနေ9:00နာရီကျတော့တိတ်လို့နေတယ်။ကျွဲကိုပြန်ပြီးကကျွဲအသိန်းမှာပေါ့။အမြင်မြုပ်မိုင်းတော်ကိုမြန်မာတပ်မတော်ကထောင်လာတာ။နေနေကြမှာချင်းနှောင်းပြတ်သွားတယ်။အဲ့ဒီတန်ရနဲ့ကသူကမြို့ပေါ်ဆင်းကိုမရောက်လိုက်ဘူးကွာ
။အလားတူရခိုင်ပြည်နယ်မြောက်ဦးမြို့နယ်ချောင်းသိပ်ကျေးရွာမှာမနေ့ကတိုက်ပွဲလက်ကျန်ဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်19နှစ်အရွယ်လူငယ်သူတိတ်ဆုံးပြီးတော့အမျိုးသမီးတူတန်ရပြင်းထန်ရရှိသွားတယ်လို့မြောင်းမျိုးနဲ့ဒေသခံကိုကျော်လှစိန်ကပြောပါတယ
်။တန်းသိကြီးရောမှာနော်ဒဏ္ဍာရီကြတဲ့အလုံးကိုဟိုသူခဏခဏကသိလိုက်တဲ့ဒဏ္ဍာရီတွေဘလို့ရှင်းသားမပိတ်ခင်ကတော့မသိဘူးမြ။အဲ့ဒီဟာကိုခလေးရအောင်ကောက်ရတယ်လို့ပြောတယ်။ เออดาวสบอดทางอะไรอย่างเช่นที่เดียวก็คลีปที่มาสู้ลูกว่าเอริคลีปที่ก็อยู่นี่เราพอคงมาสบอดเลยจะเข้าทางนี้เราเอริมาเปล่าได้แล้วกูว่าผู้ชีวิตอยู่อะไรเนี่ยโอ้ยอันนั้นมันทำกันเนี่ยกูมาเนื้อตรงนี้เอาเลยด้วยเอริเนื้อตรงนี้โอ้สบอดแต่ว่าชักเข่งเลยชักเข่งเราเอริเนี่ยนะตู้แล้วก็มีจีจาร์เลยค่ะปั๊บตัวนี้ตัวผู้ชีวิตอะไรเนี่ย
อันนี้ตรงนี้เราแต่ยังเพียงแค่ว่าเราที่อยู่ในมือเรามีตีส่งตัวมีร่างก็รอที่ก็ได้มาตัวเข้าไปแต่ยังยังมีรูมีการรอมีอุ้งเสียงมาเสียว่ากูตักคะแนนยาวอะไรจากรอมีตัวเองพิการมุ่งเนี่ยยังติดตามมีอุปกรณ์มือพิเศษนี่กูตั้มรอที่มันเพียงใจยี่ปุ่นกูเสด็จมีมียามาที่พิเศษนี่กูมีตียาที่บุลูตั้มรอพิโอคุยาผู้มุ่งเจ้าสมินทงก์กับพิโอวาเลยฝีวัวละแต่ยังนี่เนี่ยยังนี่ด้วยมั้ยยามาเสด็จเนี่ยยังใครเล่นกันอีพวกดูจ้าแต่พวกเพียงนั
ို့ရန်သူဘက်ကဒီကစားဆယ်ရန်တချို့ရလိုက်တာပါတယ်။ဒီ file နဲ့ရဲ့နေမှာတော့ရေသူကောင်းတဲ့မှာပဲဖြစ်တယ်။ရေအားကြီးမှာတော့ရန်သူစီဟာကျွန်တော်အကောင့်နဲ့ရလိုက်တာရှိပါတယ်။ကျွန်တော်စီဟာလည်းဆိုင်ရရှိပြီးလျှောက်တော့ရှိပါတယ်ခင်ဗျာ။
အေးပြောခွေရခိုင်ဒုက္ခကတော့ရသေးတော်မြို့နယ်တွင်တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိတယ်လို့ပြောပါတယ်
။အဲ့ဒီအမေတောင်ရာပြည်မှာတခန်းဆောင်နေတဲ့ဒီအားပြား90လောက်ရှိတဲ့မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ခဲ့တာရှိတယ်။တိုက်ပွဲတွင်မှာမြန်မာစစ်တပ်ကစူးအထက်ကြာဆုံးပြီးတော့ဗဟာရတဲ့တူတူလို့ရှိတယ်။ကျွန်တော်တို့ဘက်ကလည်းပဲဒီအားရခဖြစ်တယ်လို့ကြာဆုံးခဲ့တာရှိတ
ယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။2019ခုနှစ်ကနေ2020နှစ်စံပိုင်းထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲစဉ်တွင်အရသားတွေတိုက်ဆုံတာမိုင်းနမိတိုက်ဆုံတာ120ကျော်ရှိပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့လူရေ36,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်အရက်ဖွဲ့ဖွဲ့စည်းတွေကစည်ရင်ပြစုထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေအခြေအနေကိုနိုင်ကိုအိမ်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပြစ်ရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲရဲ့သဘောတူညီချက်တွေအကြောင်းကိုတင်ပြပေးကြပါမယ်။ရှစ်ချိန်မြောက် JICM အစည်းအဝေးအကောင့်ထဲပေါ်ရေးညှိနှိုင်းအစည်းအဝေးကိုတော့အစိုးရနဲ့ NCA အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရန်ကုန်မြို့မှာနှစ်ရက်ကြာဆွေးနွေးခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာတော့သဘောတူညီချက်၃ချက်နဲ့မှတ်တမ်း၂ချက်ရခဲ့ပါတယ်။အစိုးရဘက်ကတင်ပြထားတဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စကိုတော့ဒီအစည်းအဝေးမှာအသေးစိတ်ဆွေးနွေးတာမရှိဘဲနဲ့နှစ်ဖက်အဖွဲ့တွေကြားမှာပြန်လည်ဆွေးနွေးပြီးမှညှိနှိုင်းမှုရှိနေပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကဒီနေ့တွင်ကျင်းပမယ်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးနဲ့ပတ်သက်ပြီးဆုံးဖြတ်ချက်7ချက်ချမှတ်ခဲ့တာပါ။ဒီဆုံးဖြတ်ချက်တွေကိုအကောင့်ထဲပေါ်ရေးအတွက်အစိုးရနဲ့ NCA အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အလို့အဖွဲ့တွေဟာဒီလ2ရက်နေ့နဲ့3ရက်နေ့တွေမှာရန်ကုန်မြို့ကအမျိုးသားပြည်နယ်တင်မြေရေးနဲ့ငင်းချမ်းရေးဘူဌာန NRPC မှာဆွေးနွေးညှိနှိုင်းခဲ့တာဖြစ်ပါတယ်။မြေတားအစည်းအဝေးမှာရရှိခဲ့တဲ့သဘောတူညီချက်တွေကိုနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအစည်းအဝေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်
။ကျွန်တော်တို့ပြည်ထောင်စုသဘောတူစာချုပ်ထုတ်ဆိုဖို့ကြံစည်ချက်မှတ်ထားတဲ့အပိုင်း၃ပိုင်းရှိတယ်။အဲတော့ NCA ကောင်တာဖုံးမှုဆိုင်ရာမှုပေါ်သဘောတူညီချက်တွေအပြန်လာကျွန်တော်တို့ဆွေးနွေးခဲ့တယ်အဲ့ဒါကိုနောက်တစ်ချိန်တွေ့ရင်ဆက်ပြီးတော့ကျွန်တော်ဆွေးနွေးမယ်ဒုတိယချက်ကတော့ကျွန်တော်တို့2010လုံးပေါ့နော်အစင်းလိုက်လုပ်ငန်းစဉ်တွေအစင်းလိုက်ကောင်တယ်မှုအကောင့်တယ်ပေါ်မှုတွေကျွန်တော်တို့အပြန်လာဆွေးနွေးချက်တွေဆွေးနွေးတယ်အဲ့ဒါကိုကိုယ်အစုဖွဲ့တည်တည်မှဆွေးနွေးပြီးရင်နောက်တစ်ချိန်ပြန်တွေ့တဲ့အခါမှာတော့အတူညီတဲ့အနေအထားတည်းရောက်မလာပါဘူးဒါလေးကျွန်တော်ဆွေးနွေးတယ်နောက်တတိယအပိုင်းကတော့ကျွန်တော်တို့ NCA မှာဒီမိုကရေစီဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကြောင့်လို့လုပ်မယ်ဆိုတဲ့အချက်တွေကျွန်တော်ဆွေးနွေးတယ်။ပြီးတော့ဒီချက်တွေနဲ့ပတ်သက်လို့လာမယ့်18မှာကျွန်တော်ပြန်တွေ့မှာဖြစ်ပါတယ်
။ NCA နဲ့ပတ်သက်လို့နှစ်ဖက်လက်ခံတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေရရှိရေးအတွက်ညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့တယ်လို့လာမယ့်27ရာစုပင်လုံးအစည်းအဝေးမစခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရင်းနဲ့လူထုအကြံပြုချက်တွေထည့်သွင်းရေးအဆိုပြုချက်တွေကိုတော့မှတ်တမ်းအဖြစ်ထားရှိပါတယ်။ဒီစည်းဝေးအတွင်းမှာအစိုးရဘက်ကလုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းရေးကိစ္စကိုတင်ပြခဲ့ပေမဲ့အသေးစိတ်ဆွေးနွေးနိုင်တာမရှိကြောင်းလဲဦးစော်ထေကပြောပါတယ် တန်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့လုံခြုံရေးဆိုင်ရာကိစ္စရပ်နဲ့ပတ်သက်ပြီးသူတို့ရဲ့ PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့မှပြန်လည်တင်ပြရမှာဖြစ်ကြောင်း EAO အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအခုလိုပြောပါတယ
်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စကဆိုရက်ကတင်ပြတဲ့စုစုချက်ပါဒါကျွန်တော်တို့ဒီကိစ္စကောင်းစဉ်တည်တတ်တော့ဒါကျွန်တော် PPST မှာပြန်တင်ပြမယ်ဒါလည်းလမ်းပြမြေပုံမှာအဲ assist group နဲ့ရှိပြီသားဆိုတော့လေပြန်ပြီးတော့ PPST မှာပြန်ပြီးတော့တင်ပြဆွေးနွေးပါမယ်
လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းကိစ္စကိုနှစ်ဖက်ဘုံသဘောတူညီချက်ရရှိပြီးတဲ့နောက်မှာ PPST ကိုတင်ပြမှာဖြစ်ကြောင်းပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကို2018ခုနှစ်ဇူလိုင်လမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပြီးပြည်ထောင်စုကခွဲမထွက်ရေးလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတမ်မရော်နဲ့ EAO အဖွဲ့အကြားမှသဘောထားကွဲလွဲခဲ့တဲ့နောက်ညီလာခံကိုတနစ်ကျော်ကြာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့27ရာစုပင်လုံသုဒ္ဓအစည်းအဝေးကိုလာမဲ့အေဘီလာအတွင်ကျင်းပဖို့ရည်မှန်းထားတာကြောင့်ဒီချက်ပေါ်မှာအကြေအလည်ဆွေးနွေးညှိနှိုင်းဆုံးဖြတ်ဖို့ဆိုတာခက်ခဲနိုင်ကြောင်းသုံးသက်တာတွေရှိနေပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်မနက်ပြန်အင်္ဂါညတဲ့လေလာအစီအစဉ်မှာတော့ WHO ကနေပြီးတော့ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့မြမအင်းနီချင်းတရုတ်နိုင်ငံကစတင်ခဲ့တဲ့ဒီဝူဟန်ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်မပြန့်ပွားရအောင်လို့မြန်မာနိုင်ငံမှာကာကွယ်ဆောင်ရွက်နေတဲ့အခြေအနေတွေနောက်ပြည်သူတွေအကြားစိုးရိမ်မှုတွေကြောင့်သတင်းမှားတွေထွက်ပေါ်နေတဲ့အပေါ်မှာဘလို့မျိုးစီစစ်သင့်ပါသလဲဆိုတာကိုတော်တော်ရှင်ရဲ့အမြင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပြသနေတဲ့အမှုပညာပြပွဲတစ်ခုဟာကြည့်ရှုသူတွေကိုဆွဲဆောင်နေပါတယ်အဲ့ဒီအမှုပညာပြပွဲကတော့လူတစ်ပိုင်းဆက်တစ်ပိုင်းဖန်တီးထားတာပါအခုလိုမျိုးလူကလုတ်တဲ့အသိဉာဏ် artificial intelligenceကျန်စကအမှုပညာလက်ရာတွေကိုဘလို့များဖန်တီးနေပါသလဲဆိုတာကိုတော့ Tina Terrace သတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။စိတ်ကိုပြောင်းလဲစေတဲ့ဈေးသုံးထားတဲ့အချိန်မှာမြင်ရတဲ့ပုံသဏ္ဍာန်တွေအယောင်တွေကိုနယူးယောက်အမှုပညာပြပွဲမှာတောက်လျှောက်မြင်ရမှာပါ။ Machine Hallucination ဆက်တစ်ခုရဲ့ထင်ရောက်မှားခြင်းလို့နာမည်ပေးထားတဲ့ဒီပြပွဲကိုဖန်တီးသူက Graphic Anador ဖြစ်ပြီး Nvidia ကုမ္ပဏီကသုတေသီတွေတီထွင်တဲ့ကွန်ပျူတာအယ်ဂိုရသမ်နဲ့ပူးပေါင်းဖန်တီးထားတာ
ပါ I'm heavily inspired
by Zalan တွေကအများကြီးအတူယူထားပြီးတော့လာမယ့်အနာဂတ်မှာ AI နည်းပညာ Neuroscience အုံနောက်အာယုံကြောဆိုင်ရာသိပ္ပံပညာရည်နဲ့ဘုဒ္ဓကပညာရည်တွေပေါင်းစုံရင်ဖြစ်လာမယ့်အနေအထားတစ်ခုကိုစိတ်ကူးရင်ထားတာပါဒီပြပွဲမှာလူလုံအသိဉာဏ် AI ကရှင်သန်လာပြီးတော့နယူးယောက်ဓာတ်ပုံ133သန်းကိုဒေါင်းလုဒ်ယူအသုံးပြုထားပါတယ
် Social Media ကနေနယူးယောက်မြို့ကထင်ရှားတဲ့ပုံရိပ်တွေကိုစုဆောင်းဖို့ကွန်ပျူတာအယ်ဂိုရသမ်ကိုစီစဉ်ထားတာပ
ါ So we focus on collective memory
ကျွန်တော်တို့အောက်စိုက်တာကလူခွေစည်းရဲ့အမှတ်တရတွေဖြစ်တဲ့အဆောက်အုံမျိုးပြုစုကလက်ရာတွေပေါ့ပါ Amber state ဒါမှမဟုတ်ရှင် flat iron အဆောက်အုံမျိုးဆိုလို့ရှိရင်ဓာတ်ပုံမျိုးစုံမတူညီတဲ့ဓာတ်မျိုးစုံကရိုက်ထားတဲ့ပုံသမ်းပေါင်းများစွာရှိပါတယ
်ဒီဓာတ်ပုံတွေအမှတ်တရတွေအားလုံးကိုစူးစီးပြသလိုက်ရင်တော့အမှုပညာရှင်တွေပြောနေကြတဲ့စက်တလုံးရဲ့စိတ်ကိုမြင်ရတာပါဒါဟာလူလုံးအသိဉာဏ် artificial intelligence ဖြစ်ပါတယ်ဒါပေမဲ့အမှုပညာရှင်အနဒွန်အနေနဲ့ဒီလိုစက်တလုံးရဲ့စိတ်မှာကိုယ့်ဘာသာကိုသတိထားမိတဲ့စိတ်ရှိမရှိသိကျင်တာပ
ါ The machine now can
စက်ပစ္စည်းတွေအနေနဲ့အခုချိန်မှာသိယူနိုင်ပြီးတော့အမှုပညာရှင်တယောက်အနေနဲ့ကျွန်တော်သိကျင်တာကသူတို့အိမ်မက်မက်လားဆိုတာပါ
သူရဲ့ studio အလုပ်ယုံကဒီဓာတ်ပုံ data အချက်လော့တွေကိုသုံးနိုင်တဲ့နောက်ထပ် software တစ်ခုထုတ်လုပ်ပြီးဒီတကယ်ဓာတ်ပုံတွေအပေါ်အခြေခံတဲ့ဘတ်ပေါင်းစုံအိမ်မက်စက်ကြဝဠာကြီးတစ်ခုကိုဖန်တီးထားတာပါဒါကိုတော့လေးတန့်စီနီမာဆက်ကထုတ်လုပ်တဲ့ရုပ်ရှင်လို့နာမည်ပေးထားပါတယ
် I'm heavily critical
ခုလိုနည်းပညာတွေဘယ်လိုဆင်ခဲ့ပြောင်းလဲနေတယ်လဲဆိုတာကျွန်တော်အထူးသတိထားပြီးတော့သူတို့ဘာပြောနေတယ်လဲဆိုတာနားထောင်ပါတယ်ဒါကလည်းဒီလိုနည်းပညာတွေကိုတွေးပြီးတော့ကြောက်နေမဲ့အစားဘယ်လိုသုံးရမလဲဆိုတာနားလည်နိုင်မဲ့နည်းလမ်းတစ်ခုဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်ရမလဲဆိုတာရည်တကြီးစဉ်းစားရမယ့်ကိစ္စဖြစ်ပါတယ
်ဒီအမှုပညာရှင်အတွက်ကတော့စက်တလုံးရဲ့စိတ်ထဲမှာပုံရိပ်အောင်စုတ်တံကိုနှစ်ပြီ
းအမြင်ရတာတွေကိုမြင်အောင်ဖန်တီးဖို့ကြိယာတွေရှိနေပြီလို့ကျွန်တော်ထင်ပါတယ
်ကြည့်ရှုသူတွေရဲ့အမြင်နဲ့စိတ်ကူးတွေကိုဖွင့်လှစ်ပေးဖို့ဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြခန္ဓာတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်လိုင်းဒိုမီတာ25 32နဲ့51တို့ကနေဆက်လက်ထုတ်လင်းပေးသွားဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာယူရက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11969လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူရက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးမှာပါမြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ကျွန်တော်ကအစကတည်းကအလေတက်တက်သွားချင်တဲ့သူတွေအတွက်ပဲကျွန်တော်တို့ခြိုင်းရမယ်ဆိုတာကတော့ပြောပြီးသားပေါ့နော်အဲ့တော့
အမေရိကန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကမြန်မာနဲ့အမေရိကန်ခီးသွားလုပ်ငန်းတွေအပေါ်မှာဘယ်လိုမျိုးတက်ရောက်မှုရှိသလဲဆိုတာနောက်ပိုင်းမှာစီးပွားရေးခန္ဓာမှာအပြည့်စုံနားဆင်ရပါမယ်ရှင်ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဦးဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာအခု10စုနှစ်ပိုင်းနေအတွင်းမှာလူငယ်တွေပိုးပြီးတော့မှစိတ်ဝင်စားလာတဲ့ဘီလီယက်ထိုးတဲ့ကစားနည်းကိုအပျော်ရင်မကပဲလောင်းကစားအနေနဲ့ပါထိုးလာကြတာဘာကြောင့်မလဲမြန်မာနိုင်ငံရဲ့စားဝတ်နေရေးကြက်တဲမှုကြောင့်ဒီလိုမျိုးလောင်းကစားဘက်ကိုလှည့်လာကြတာဖြစ်တယ်လို့လည်းပြောကြပါတယ်ဒီကစားနည်းကိုနီးမှန်လမ်းမှန်နဲ့ကစားကြမယ်ဆိုရင်စိတ်ကျန်းမာရေးကိုယ်လက်ကျန်းမာရေးအတွက်ပါအထောက်အကူဖြစ်နိုင်ပါတယ်လို့ကစားသမားတွေကတော့ပြောကြပါတယ်မြစ်မခသတင်းအေဂျင်စီကမတ်မေတကြားဟိန်တင်ဆက်ထားတာနားဆင်ပါရှင်
မြန်မာနိုင်ငံမှာဘီလီယက်စ်လူကအားကစားနည်းကိုနေရာဒေသအနှံ့အပြားမှာတွေ့ကြရပါမယ်။ခုခါမှာတော့အလက်ချိန်မှသာကစားနိုင်တော့တယ်လို့အားကစားသမားတွေကပြောပါတယ်
။ရက်ကွက်တွေထဲမှာဘီလီယက်စ်လူကဟာအားကစားတစ်ခုအနေနဲ့လူငယ်တွေကြားမှာရှင်သန်စေဖို့အတွက်အစိုးရကနေခွင့်ပြုခဲ့ပါတယ်
။လူငယ်တွေကိုအကုန်လုံးပြောအောင်လုပ်ပြီးတော့ကဘောင်းနဲ့ဒီလက်ကောင်ဒီလက်ကောင်နဲ့တော့ထောင်ပေးတာဒီလက်ကောင်ထောင်ပေးတဲ့နိုင်ငံတော်လည်းအကုန်လုံးကျွန်တော်တို့ဆက်လက်ပြုရတယ်လည်းခင်လည်းချပေး
ခုချိန်မှာတော့လူငယ်အများစုဟာစားဝတ်နေရေးအတွက်အချိန်ပေးနေရတာကြောင့်ဒီလက်ကောင်တွေမှာလူငယ်တွေကိုတွေ့ရတာနေပါသွားပြီလို့ကမာရီမြို့နယ်ကခုံပိုင်ရှင်တူကခုလိုပြောပါတယ
်သူပြောတယ်လဲစားဝတ်နေရေးကြောင့်ပေါ့နော်ဒီကောင်ကဘုန်းတော်ဆင်ပြေတဲ့ချိန်မျိုးတော့ဒီလက်လာလာကြည့်တာကျွန်မကြည့်တဲ့ခါလေးကတော့ကိုယ်ရဲ့အင်းကျွန်တော်နဲ့လာဆော့ဆော့နေကြတယ်အင်းတော်ကိုဘုန်းကြီးကြောက်နေတယ်အဲ့ကောင်ကတော့ကိုယ်ဇာတူကြီးအတွက်ကြာချာနေကြတာ
အချို့အားကစားသမားတွေကတော့အရင်တုန်းကလို့ဒီဘီးရဲ့တစ်ခုတည်းကိုပဲဥတီကစားနေကြတာမဟုတ်ဖဲနဲ့အပျော်တန်းအဆင့်သာကစားနိုင်တော့တယ်လို့ခုလိုပြောပါတယ
်အလုပ်အားတဲ့အချိန်မျိုးတွေမှာဆော့ပြတ်တယ်ခင်ဗျသူတို့ပြန်တငယ်ချင်းနေနဲ့စုံဝင်တာလားနဲ့လို့ကိုဆော့ပြတ်လာတယ်အာကျွန်တော်18-20ဝန်းကျင်လောက်ကပြီးတော့လူပဲထိုးဝင်တာလားနဲ့ဝါနာပိုကြီးပြီးတော့ဆော့ပြတ်တယ်ကျမ်းမာကြီးကတော့အများကြီးကောင်းတယ်မင်းဒီကအားကစားနဲ့ပတ်သက်ပြီးတော့လမ်းလျှောက်ရတာအထူးသဖြင့်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားရှားရှိတာကျွန်တော်တို့ကာသမားတွေအတွက်ထိုင်များတာများတယ်ဗျထိုင်များတဲ့အတွက်ဆော့ပြတ်လေပို့ပြီးတော့ကျိုးရှိပါတယ်ကျမ်းမာကြီးတို့
ဒီအားကစားနည်းကိုနှစ်သက်လုံးလို့ဘလောက်ပဲအလုပ်များများအလက်ချိန်ရအောင်ယူပြီးတော့လာရောက်ကစားနေတဲ့ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ပူစင်မုန်းကလည်းဒီအားကစားရဲ့ကောင်းကျိုးတွေကိုခုလိုပြောပြပါသေးတယ
်။ဈမားရည်အနေနဲ့ကတော့ကောင်းပါရဲ့။စိတ်ပန်းဆိုင်ရာမှာကျတော့စိတ်ပီစီးမှုများနေတဲ့ချိန်တို့လာပြီးတင်တယ်ပေါ့နော်ဒီကောင်စိတ်လွတ်လပ်ခွင့်တစ်ခုအနေနဲ့ပေါ့။
အခုချိန်မှာတော့ဘီးရဲ့ခုံတွေမှာလူငယ်တွေသာမကလူလက်ပိုင်းတွေကလည်းစိတ်ပင်ပန်းမှုကိုဖြေလျှော့စေတဲ့နီလန်းတစ်ခုအနေနဲ့လာရောက်ပြီးတော့ကစားကြတယ်လို့ခုလိုပြောပါသေးတယ်။
ကျွန်တော်ဒီကျွန်တော်ရက်ွက်ထဲမှာဆိုရင်တော့ကျွန်တော်တို့ဒီအိမ်ဘေးနားမှာ
ဒီဘီလက်ခုံဝိုင်းနေရှိရလေကျွန်တော်တခါတည်းပြင်းရင်သွားကြည့်တယ်ကိုယ်နိုင်တဲ့ဝင်တို့တယ်ပြင်းပြရတယ်ခါကြည
့်ကျွန်တော်တို့တငယ်ချင်းချင်းချင်းနေနေတော့ဒီလိုဘယ်လိုပြောမလဲခုံမူးချင်းကြီးတို့အဲအဲ့လိုမျိုးဟိုဟိုဘယ်လိုပြောနိုင်တဲ့သူကိုတပွဲကိုအဲ300အဲ900ဒီလောက်တော့အသေးသေးလေးပဲဟိုပါပေါ့ဟိုတောင်တယောက်အမဟိုဘလိုမျိုးကျွန်တော်လဖေးတိုက်ကြီးတို့အဘီယာတိုက်ကြီးတို့ဒါတွေလည်းကျွန်တော်စောပစ်တယ်အဲ့လိုမျို
းလွန်ခဲ့တဲ့10နှစ်ကျော်ကလေးကဘီလီရဲ့ခုံကိုတီထောင်ခဲ့တဲ့အဘခုလိုပြောပါသေးတယ
်အားလက်တဲ့အချိန်မှာသူကအပန်းပြေတဲ့ကဘာမျိုးပေါ့သူတို့စစ်စစ်လမ်းမှုစစ်တာအပြင်မှာချောက်ပြီးတော့သူတို့လာလာသွားနေမဲ့အစားဒီလိုဆိုတော့အေးဆိုတဲ့ကသူတို့ကိုယ်ကြီးလည်းရတယ်အားလက်ပြေတဲ့ဆိုတဲ့ကဘာမျို
းရက်ကွက်ထဲကဘီလက်ခုံတွေကိုလောင်းစားတွေနဲ့ရောထွေးပြီးတော့အထင်လွဲနေတာလဲရှိတတ်တဲ့အတွက်ဘီလက်ခုံမှာခုလိုစာတန်းတွေချိတ်ဆွဲထားတယ်လို့သိရပါတယ
်ဒီ sport တစ်ခုကနေကျွန်တော်အားစားတစ်ခုကနေပြီးတော့ဒါဟိုဘယ်လိုပြောအားစားတစ်ခုပုံစံလိုမတက်ရောက်ဘဲနဲ့ဒီဘက်ဟိုဘယ်လိုပြောဘယ်လိုပြောလောင်းကြီးစားကြီးဘက်ကိုရောက်ပြီးတော့အဲ့လိုဆော့တာမျိုးတော့ဒီအားစားတစ်ခုကိုဒီလောင်းကြီးတစ်ခုနေနဲ့ပဲတွားနေမယ်ဆိုရင်တော့ကျွန်တော်အနေနဲ့တော်လေးဟိုဘလို့စိတ်မကောင်းဖြစ်ရမယ်ဆိုရင်လည်းပေါ့ဗျာဟိုဘာဖြစ်လို့လဲဆိုတော့ဒီလောင်းစည်းစားကြီးเนี่ยပတ်သက်မယ်ဆိုရင်ဘယ်လောင်းစားမှမကောင်းပါဘူးဒါလည်းဟိုအလောင်းစားနေပြီးတော့ဟာလာဟိုဘလို့ဘလို့ပြောမလဲကျွန်တော်တို့ဒီမဖြစ်တဲ့ဘဝကြီးလည်းဖြစ်ခဲ့မယ်ဟာလာရှုံးလေးရှုံးလေးအဲအဲ့လိုမျိုးကြီးဖြစ်သွားနောက်စိတ်ကိုလည်းစိတ်ဓာတ်ကိုလည်းအရင်ကြာမယ်နောက်ကိုသွားမယ်လမ်းနေမှာလည်းဟိုဘလို့ပြောမလဲကျွန်တော်တို့တက်တက်မတ်မတ်မရှိတော့ဘူးပေါ့ဗျာအဲအဲ့လိုမျိုးကြီးမဖြစ်ရအောင်ဟိုဒီအားကစားကိုကျွန်တော်အားကစားတစ်ခုအနေနဲ့ရက်တည်ပြီးတော့ကိုသွားမဲ့ရေကျွက်ပန်းနိုင်ကိုဒီဟိုရောက်အောင်သွားရင်ပို့ပြီးတော့ခေါင်းလိုက်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့ဗျာ
မြန်မာနိုင်ငံမှာဘီလက်စနူကာအားကစားနီးဟာမကွေပြောက်တဲ့အားကစားနီးတစ်ခုဖြစ်တယ်လို့လည်းအားကစားသမားတွေကဆိုပါတယ်
ကလေးတွေလည်းအပန်းလက်ပြရမယ်ဆိုတော့ပြီးတော့ပို့ပြတာလည်းဒါတာသားကြီးပဲအဲ့ကဘောအဝင်လက်ပြောင်းဖို့ဆိုအခြေခံအားကစားနီးအနေနဲ့ဆက်ပြောင်းတာ
ကျွန်တော်တို့ရက်ွက်ထဲမှာတော့ရှိတဲ့နာတော့အမျက်ခေါ်တော့အမှန်ပေါ့ကျွန်တော်တို့ကဒီရက်ွက်မှာတော့ကျွန်တော်တို့မသိတော့ကျွန်တော်တို့ရက်ွက်ကြီးကဝန်ထမ်းအင်ယာကြီးကိုပြင်နေတယ်လေကိုယ့်အိမ်နဲ့ကိုယ်လည်းဘီလက်ကုန်းနဲ့ခေါင်းလို့မရအဲဒါကြောင့်ကျွန်တော်လမ်းပြမှာဘီလက်ကုန်းခေါင်းရတယ်အကုန်လုံးတကယ်ရှိတဲ့မှာဒီလက်ကုန်းမှာလေဟိုကိုခေါင်းထားလို့ပြောတာပေါ့ပေါ့ဘီလက်ကုန်းကျွန်တော်တို့က94000 2400ကျွန်တော်ဘီလက်ကုန်းခေါင်းလာတယ်လေအဲဒါကြောင့်ဒီဘီလက်ကုန်းမရှိလို့ရှိတဲ့နာကျွန်တော်
ကျွန်တော်အနေနဲ့ကလေးတွေပေါ့အခုမှစသွားမယ်ကလေးတွေရောနောက်စော့ကျင်တဲ့ကလေးတွေအတွက်ပါပြောမယ်ဆိုရင်တော့အလောင်းသားတစ်ခုအနေနဲ့မဟုတ်ဘဲနဲ့တကယ်ပညာဟိုကောင်းကောင်းမွန်မွန်ထိုးနိုင်အောင်လို့လေ့ကျင့်ပြီးတော့ထိုးနိုင်ပြီးတော့နိုင်ငံကုံဆောင်နဲ့အထိကိုတက်လန်းသေးတယ်
ဒီအာသနီယာလူတယောက်တဲ့စိတ်ကြကြံ့ခိုင်မှုနဲ့ယုံကြည်မှုကိုပေးစွမ်းနိုင်စွမ်းရှိတဲ့အပြင်ကျမရည်အတွက်လည်းအထောက်ပံ့ဖြစ်နေတဲ့အားကစားတစ်ခုဖြစ်တဲ့အတွက်ရှင်သန်တဲ့နေလို့အားကစားသမားတွေကတိုက်တွန်းပြောဆိုနေကြပါတယ်ရှင်။ကျမလူကြံခိမ့်ပါ။မြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီကမမေတကြံဟိတ်တင်ဆက်ပေးခဲ့တဲ့မြမတခွင်အစီအစဉ်မှာရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံသားတွေအတွက်အမေရိကန်အမြဲတမ်းအခြေချခွင့်ပြည်ဝင်ခွင့်ဗီဇာပိတ်မယ်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကြောင့်အမေရိကန်အလဲပတ်ခီးသွားမယ်မြန်မာဈေးကွက်ပေါ်မှာထိခိုက်မှုမရှိနိုင်ဘူးလို့ခီးသွားလုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်အမေရိကန်အလဲပတ်ခီးစဉ်တွေအတွက်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့ဈေးကွက်ရှိနေပေမဲ့လည်းစီးပွားရေးအကျိုးအမြတ်အရာရင်းနှီးမြှုပ်နှံလုပ်ကိုင်သူတွေနည်းနေသေးတယ်လို့သုံးသပ်တဲ့အမေရိကန်ခီးစဉ်တွေကိုစီစဉ်နေသူကိုတန်းထွအောင်နဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
်။အော်ဒီပတ်ဝန်းကျင်နိုင်ငံမှာဆိုလို့ရှိရင်တော့ထိုင်းတို့နောက်ပြီးတော့ဗီယက်နမ်တို့ကိုသွားကြရပေါ့နော်။အာဗီယက်နမ်တို့ဆိုရင်ဒုက္ခနဲ့သွားတာများမယ်။ထိုင်းဆိုရင်အခုဆိုရင်ကွက်ကူသွားကြတာများတယ်ပေါ့နော်။အာဂျပန်နဲ့ကိုရီးယားတို့လည်းသွားတာများတယ်။ဒီအာရှတိုက်အပြင်ဘက်မှာဆိုလို့ရှိရင်တော့ဥရောပတို့ဘာလို့သွားတာများတယ
်။ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့နှုံးကရောအရင်တုန်းကနဲ့အခုအခြေအနေနဲ့ဆိုင်ရင်အမေရိကန်ပြည်ထောင်စုကိုသွားဖို့လာလည်ဖို့စိတ်ဝင်စားတဲ့သူတွေရှိပါလား
။အမေရိကန်ဆိုတဲ့နိုင်ငံကိုတော့သွားတဲ့သူကတော့အများတန်းတော့ရှိနေရပဲပေါ့နော်။
တို့တော့ကျွန်တော်ဒီ package တို့လုပ်တဲ့ဒီဈေးကွက်ထဲမှာဆိုလို့ရှိရင်တော့ဥရောပကိုသွားတဲ့လူဦးရေဟာအပူပြီးတော့များပါလေအမေရိကန်ပြည်အောင်စုသွားတဲ့သူတွေချက
်ဟုတ်ကဲ့နောက်တစ်ခုကဒီအမေရိကန်ပြည်အောင်စုကိုလာမယ်ဆိုရင်ဒီတိုးတွေပေါ့နော်ခီးသွားအစီအစဉ်တဲ့အခါမှာဗီဇာယူရတဲ့ဟာရောလွယ်ပါသလားရှင
်အော်ဗီဇာကရတဲ့သူရတယ်ဟိုမရတဲ့သူလည်းရှိရပေါ့နော်ဒါပေမဲ့အများစုကတော့ရကြပါလေ
ဟိုပြီးခဲ့တဲ့နှစ်ကရောအခြေအနေဘယ်လိုရှိပါလဲဘယ်လောက်ရာခိုင်နှုန်းလောက်ရပါသလဲရှင်
အဲကျွန်တော်တို့တူနေပြီးကျစ်ကတော့ကျတဲ့သူတွေမှာကြည့်လိုက်မယ်ဆိုရင်တော့အားလုံးမိသားလောက်ကရကြတယ
်အမေရိကန်ပြည်တော်စုဖက်ကိုဒီခီးစင်တွေစီစဉ်တဲ့အခါမှာမပြန်မဲနဲ့အမေရိကန်ပြည်တော်စုထဲမှာနေခဲ့တဲ့ကြံခဲ့တဲ့လူတွေကိုတွေ့ရကြုံရတာမျိုးရှိပါသလားရှင
်အော်အဲ့ဒါကတော့ကျွန်တော်ဈေးကွက်ထဲမှာတော့အများနဲ့ကြားနေရတယ်ပေါ့နော်အဲ့လိုမျိုးဒါပေမဲ့လို့ရင်းရင်ထဆိုင်တော့အခုတော့နေသွားပြီလို့တော့ထင်ပါတယ်
တိုးတွေစီစဉ်တဲ့အခါမှာအမေရိကန်အထူးသဖြင့်ဒီအနောက်နိုင်ငံအမေရိကန်ပြည်ထောင်စုပေါ့နော်ဒီလိုတိုးတွေခီးစင်တွေစီစဉ်တဲ့အခါမှာလိုက်မဲ့သူတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောတူညီချက်ရတာမျိုးပြောထားတာမျိုးဆွေးနွေးထားတာမျိုးတွေရောရှိပါသလား
အော်အဲ့လိုမျိုးမရှိဘူးဒါအခုဆိုကျွန်တော်ကအစတည်းကအလေတက်တက်သွားချင်တဲ့သူတွေအတွက်ပဲကျွန်တော်တို့ခြိုင်းရမယ်ဆိုတာကတော့ပြောပြီးသားပေါ့နော်အဲ့တော့တချို့ညီကြတော့လေဒီဟာကိုအမှန်တိုင်းမပြောရတယ်ကျွန်တော်အမှန်တိုင်းမပြောရတယ်မပြောပြရတယ်ရှိတယ်သူတို့ရည်ရွယ်ချက်ကိုပေါ့နော်သွားမယ်ရည်ရွယ်ချက်ကိုအဲ့တော့ဘာလို့ရလဲဆိုကျွန်တော်ကကိုယ်လည်းသူတို့လာပြတဲ့စားစားတမ်းပေါ်မူတည်ပြီးတစ်ချက်တော့စီစစ်ရသေးတယ်ဟိုဗီဇာမတင်ချင်ပေါ့နော်ကော့ကိုအရင်ကြည့်လိုက်ရတယ်ဒီလူရဲ့အခြေအနေဟာဟိုမှာနေနိုင်ခီးစင်ပြီးပြန်လာမလားဆိုတော့ဟိုမှာနေခဲ့နိုင်ကြည့်ရှိလားဆိုတော့အဲ့ဒါအများကြီးဆေးရပါတယ်
ဒီအမေရိကန်ပြည်ထောင်စုဟိုအလဲပတ်ခီးစင်တွေစီစဉ်တဲ့အခါမှာဒီစီစဉ်တဲ့ကုမ္ပဏီတွေအနေနဲ့ဗီဇာကိုကိုယ်တိုင်လျှောက်ပေးရတာလားဒီပြည်ဝင်ခွင့်လျှောက်တဲ့အခါရောက်တော့လေ
။အော်ဒါကတော့အားလုံးကိုယ်တိုင်ပဲစတိုင်ရုံးအင်တာဗျူးသွားပြီးတော့ဟိုဒီကောင်စီဒီဗီဇာဒီဇာကိုင်းတဲ့အရာရှိတယ်ပေါ့နော်သူတို့ကိုယ်တိုင်အင်တာဗျူးလုပ်ပြီးတော့မှတိုင်ရုံးကဆုံးဖြတ်ချက်နဲ့ပဲသူတို့ကိုယ်တိုင်အဗီဇာရတယ်မရဘူးဆိုတာသိရတာပေါ့နော
်ဒီတကယ်လို့အမေရိကန်ပြည်ထောင်စုမှာအလဲအပတ်ဗီဇာနဲ့လာပြီးတော့တယောက်ယောက်ကနေခဲ့မယ်ဆိုရင်ရောဒီခီးသွွားလုပ်ငန်းလုပ်ပေးတဲ့ဟိုလိုက်ပို့ပေးတဲ့ကုမ္ပဏီတွေမှာထိခိုက်မှုရှိပါသလားရှင
်ကျွန်တော်မြင်မှာတော့ရှိမယ်လို့တော့မထင်ဘူးဘာဖြစ်လို့လဲဆိုတော့ဒါဒီအားလုံးကလည်းတိုင်ယုံကသူတို့ကိုယ်တိုင်ကလည်းစီစစ်ပြီးတော့မှသူတို့ကိုယ်တိုင်ကလည်းဟိုမနေခဲ့ဘူးလို့ယုံကြည်လို့သူတို့ဟိုပြည်သာချပေးခဲ့တာပေါ့နော်တိုးတော့အကြီးစားကုမ္ပဏီတွေကလည်းကို့မှာတာဝန်ရှိဘူးဆိုပြီးတော့ဟိုဒီတိုင်းလာရမဧည့်သည်ကိုလက်ခံကိုတော့မတင်တော်ဘူးလို့တော့ဖြစ်နေဒီဘက်ကကြီးစားကုမ္ပဏီကတက်နိုင်တယ်လို့ဟိုစီးစစ်ပေးတင်တယ်ပေါ့နော်ပြီးတော့မှကို့ဒီဧည့်သည်ကိုကြီးတယ်လက်ခံတယ်လက်ခံတယ်ဆိုတာဆုံးဖြတ်ရမယ်လို့တော့ဖြစ်ပါတယ်
ဟုတ်ကဲ့အခုလုံးလုံးစေရောအမေရိကန်ဒီမြန်မာနိုင်ငံတွင်းကဒီအမေရိကန်ပြည်ထောင်စုကိုသွားတဲ့ခီးစင်တွေဟိုသွားတဲ့နှုံဘလောက်လောက်ရှိပါသလဲရှင
်အမေရိကန်ဆိုရင်ဟိုသာဒီကုန်းရှင်ဟာကြောင့်ပေါ့နော်သွားတဲ့သူကတော့အများကြီးရှိတယ်သို့တော့ဟိုအကြောင်းမျိုးကြောင့်ပေါ့နော်ဈေးကွက်ကြောင့်လည်းပိုင်ကောင်းပါမယ်ဥရောပတို့တခြားနိုင်ငံတွေသွားတာတော့ပို့ပြီးတော့ရတယ်ဒါလည်းဟိုခီးတဲ့ဘက်ကသွားချင်တယ်မသွားချင်ဘူးဆိုတာထက်ဒီခီးစင်ရဲ့စီစဉ်တဲ့ကုမ္ပဏီတွေဘက်ကလည်းအမေရိကန်ခီးစင်တွေမှာရင်းနှီးနှိမ့်နေတာလည်းနည်းပြီးလို့ကျွန်တော်ပြောတယ
်ကုန်ကျစရိတ်ကြောင့်လားဘယ်လိုအကြောင်းတွေအကြောင်းမှလဲရှင
်ကုန်ကျစရိတ်ကြောင့်လည်းပါတယ်ဤကကဟိုကျွန်တော်ထင်တာပေါ့နော်ဟိုအရင်နဲ့အမြင့်နဲ့တွက်မယ်ဆိုလို့ရှိရင်တခြားနိုင်ငံကိုစီစဉ်ရတာပို့ပြီးတော့ကိုက်မယ်လို့ဆိုလို့အမေရိကန်ကိုသွားတဲ့ခီးစဉ်တွေစီစဉ်လာနေတယ်လို့ဆိုတော့ကြီးစားတယ
်။ပြီးခဲ့တဲ့ဒီနှစ်တည်တုန်းကတော့အမေရိကန်ဟို package tour တွေစီစဉ်ခက်နှစ်ခုသုံးခုလုပ်ခဲ့တယ်ဆိုတော့ဒီနှစ်ထဲမှာရောအဲ့ဒါမျိုးအစီအစဉ်တွေရှိသေးလား
။ရှိပါတယ်ခင်ဗျာကျွန်တော်ကနှစ်စဉ်အတိုင်းအမေရိကန်ကိုသွားတဲ့ tour package တွေစီစဉ်ကြပါတယ်။
နောက်တစ်ခုကဒီဥရောပနိုင်ငံတွေဘက်မှာရောဒီလိုမပြန်တော့ဘဲနဲ့နေခဲ့တယ်ဆိုတော့ဟိုအလေးအထမျိုးရှိပါသလား
ကြားတာတော့အများကြီးကြားနေရတယ်ပေါ့နော်တို့အတွေ့အကြုံကတော့ဥရောပမှာအဲ့လိုနေခဲ့တာတယောက်မှတော့ရှိခဲ့ဘူးဒီတော့ကြားဘူးနေတယ်အဲ့လိုမျိုးကတော့ရှိတာပဲဟိုဥရောပလိုနိုင်ငံပြောနေတချို့ဒီအာရှတိုက်နိုင်ငံတွေမှာဥပမာနေခဲ့တယ်ဆိုတာကျွန်တော်ဒီပြောထည့်ပါမယ်ကြားနေရပါတယ်
မတ်တန်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့နိုင်ငံတွေတိုးနေချိန်မှာဒီပိုးနဲ့ပတ်သက်တဲ့လုံခြုံသတင်းတွေ၊သတင်းမားတွေကလည်းလူမှုကွန်ရက်တွေပေါ်မှာအရှိန်အဟုန်နဲ့ပြန့်နှံ့နေပါတယ်။ယောဂပိုးကိုအစိုးရတွေကတမင်ဖြတ်နေတယ်ဆိုတာမျိုးကနေယောဂပျောက်နိုင်တယ်ဆိုတဲ့စင်းနီးတွေကို Facebook, Twitter, YouTube စတဲ့လူမှုကွန်ရက်တွေမှာပါဖြန့်ဝေနေကြတာပါ။ဒါကိုနီးပညာကုမ္ပဏီကြီးတွေဘက်ကဘလို့များဖြေရှင်းနိုင်ပါသလဲ။မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
ရုပ်နိုင်ငံအူဟာမျိုးကစားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သူအရေအတွက်နေချင်းညချင်းတိုးနေတယ်လို့ပဲဒီပိုးနဲ့ပတ်သက်တဲ့သတင်းတူသတင်းမှားတွေအားလည်းလူမှုကွန်ရက်တွေပေါ်မှာတောမီလို့ပြတ်နေတဲ့ကိုသားညုံဦးရေ
ဟုတ်တယ်မဆုမြမောကဒီလောက်ကျန်သတင်းတွေကိုတားနိုင်ဖို့ဆီလီကွန်ဗယ်လီကနည်းပညာကုမ္ပဏီကြီးတွေကြိုးစားနေကြရတယ်တဲ့
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့ပြီဆိုတဲ့သတင်းစထွက်ပြီးရပ်ပိုင်းမှာကိုဒီပိုးနဲ့ပတ်သက်တဲ့လောက်ကျန်သတင်းတွေထွက်လာတာရှင်အသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်အန္တရာယ်ရှိတဲ့အထိယောဂါဖြစ်နိုင်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အချက်အလက်အမှန်တွေကြားမှာမဟုတ်တဲ့အချက်အလက်တွေကြားညံပြီးတော့သတင်းမှားတွေဖြန့်နေကြတာ။အဲ့ဒီထဲမှာဒီဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရတာဝန်ရှိသူတွေလျှို့ဝှက်ဖန်တီးထားတာကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့မူပိုင်ခွင့်မှတ်ပုံတင်အောင်လုပ်ထားတဲ့ဆိုတာမျိုးတွေ Facebook လူမှုကွန်ရက်ပေါ်မှာဖြန့်တာရှင်။တကယ်တည်းအမှန်ကဒီပိုးကြောင့်ဖြစ်တဲ့ယောဂါကိုဘလို့ကာကွယ်ကုသမလဲဆိုတာနီးလန်းရှာဖို့အတွက်ဩစတြေးလျသိပ္ပံပညာရှင်တွေကအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားပုံတူကိုပြန်ပြီးတော့ဖန်တီးတာပါ
ကိုရိုနာဗိုင်းရပ်စ်ပိုးကူလို့ရှင်ဟင်းကအမွေးကြိုင်ဖြစ်သုံးတဲ့အိုရီဂါနိုအယောက်ကထုတ်တဲ့အစီနဲ့ပျောက်တယ်ဆိုတဲ့ post ကလည်း Facebook ပေါ်ရောက်လာပြီးတော့အချိန်တိုတွင်းမှာကိုပြန်ပြီးတော့မျှဝေတဲ့သူကထောင်ထဲရှိခဲ့တယ်တကယ်တော့အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်အမျိုးအစားအတွက်ဆေးမရှိသေးဘူးလို့သိပ္ပံပညာရှင်တွေကအသေးချာပြောထားပြီးသားပဲ
တည်ဆုံးတဲ့သူကတရားကျော်ရှိနေတဲ့ယောဂါကိုပေါ်ပင်ယောဂါလို့ပြောပြီးတော့ယောဂါဖြစ်စေတဲ့ဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရဒါမှမဟုတ်တခြားနိုင်ငံအစိုးရတွေကအရင်ထဲကမူပိုင်လုပ်ထားပြီးသားလို့အချိန်ချင်းဖော်ပြကြတာလည်းရှိတယ်။တဘာဝကုထုံးတွေနဲ့ပျောက်ကင်းနိုင်တယ်ဆိုပြီးတော့ပြောနေကြတာလည်းရှိတယ်။ဆေးကုမ္ပဏီတွေကဆေးရောင်းကားအောင်လို့ပိုးဖြတ်နေတာလို့ပြောနေတာတွေလည်းရှိတယ်။အဆိုးဆုံးကတော့လူဦးရေရှော့ချခြင်းလို့ယောဂါပိုးဖြတ်နေတာဆိုပြီးပြောနေတဲ့ post တွေပဲ
Facebook ပေါ်ကသတင်းချက်လက်တွေကိုအမှားမှန်စောင့်ကြည့်ပြင်ဆင်ပေးတဲ့ Facebook နဲ့မိတ်ဖက်လုပ်ထားတဲ့လုပ်ငန်း9ခုကရပိုင်းတွင်းမှာကိုပဲဒီ coronavirus နဲ့ပတ်သက်တဲ့အချက်လက်အမှား9ခုကိုတွေ့လို့အမှန်ပြင်ဆင်ဖော်ပြခဲ့ရတယ်လို့ Facebook ကုမ္ပဏီကဒီ January 28ရက်နေ့ကပြောတယ်ဗျ coronavirus ပိုးကူးရဲ့သတင်းကတကဘာလုံးလူတွေစိတ်ဝင်စားဖြစ်နေကြတော့အဲ့ဒီကြောင့်ပိုးသိကျင်လို့လူမှုကွန်ရက်တွေပေါ်မှာရှာတဲ့လူကလည်းမနေဘူးလေ
သတင်းတူသတင်းမှာလှုပ်ချန်သတင်းတွေကိုစာသားတွေမကဘူးဓာတ်ပုံအတုတွေဗီဒီယိုအတုတွေနဲ့လည်းဖော်ပြနေကြတယ်ရှင်အဲဒါကြောင့်မို့လို့တော်ယုံဆိုရင်တကယ်လို့ထင်သွားနိုင်တယ်အဲဒါကြောင့် Twitter လူမှုကွန်ရက်ကတော့သူတို့ Twitter ပေါ်မှာ coronavirus hashtag ဆိုပြီးတော့ရှာလို့ရှိရင်ယုံကြည်စိတ်ချရတဲ့အချက်အလက်မှန်တွေဖော်ပြနိုင်တဲ့ website တွေစီကိုလမ်းလွှဲဖော်ပြပေးနေပါတယ်ဥပမာ American နိုင်ငံတွေကနေ Twitter ပေါ်မှာ corona အကြောင်းရှာလို့ရှိရင်အမေရိကန်အစိုးရရဲ့ယောဂထိန်းချုပ်ကာကွယ်ရေးဌာနရဲ့ website အဖြစ်ဖော်ပြပေးတယ်။တကယ်လို့အာရှပစိဖိတ်ဒေသကလူတွေရှာလို့ရှိရင်လည်းအဲ့ဒီဒေသတွေကတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေရဲ့ website တွေကိုအဖြစ်ထိပ်ပိုင်းကနေပြီးတော့ဖော်ပြပေးနေပါတယ်
။ Google ကလည်းအလားတူပဲဗျ။ Google မှာရောသူ့ပိုင်တဲ့ YouTube မှာပါယောဂအကြောင်းရှာလို့ရှိရင် algorithm သုံးပြီးတော့စိတ်ချရတဲ့ website တွေ link တွေကိုထိပ်ပိုင်းကနေပြီးတော့ပေါ်အောင်လုပ်ပေးနေတယ်တဲ့။YouTube ပေါ်မှာလောက်ကျန်သတင်းတွေမပြအောင်လို့ဒီအကြောင်းနဲ့သက်ဆိုင်တဲ့ဖွယ်စည်းတွေရဲ့ website တွေတာဝန်ရှိသူတွေဖော်ပြတဲ့ချက်လက်တွေပုံများများပေါ်အောင်လို့အကြီးအကျယ်ရင်းနှီးအားစိုက်လုပ်နေတယ်လို့ YouTube ကုမ္ပဏီရဲ့ပြောခွင့်ကပြောတာကို Washington Post သတင်းစာဆောင်းပါးမှာဖော်ပြခဲ့ပါတယ်
။အခုလိုမျိုး Facebook, Twitter, YouTube တို့ကသူတို့လူမှုကွန်ရက်ပေါ်မှာသတင်းမှန်တွေဖော်ပြနိုင်သမျှဖော်ပြနိုင်အောင်ကြိုးစားနေပေမဲ့လောက်ကျန်သတင်းမှားတွေကတော့ရှိနေတော့မယ်ရှင်။ အထူးသဖြင့်ဒီ Facebook ပေါ်မှာဆိုလို့ရှိရင် group တွေဖွဲ့ပြီးတော့မှအဲ့ဒီ group ထဲမှာပါတဲ့သူတွေကြားမှာပဲအချက်အလက်မှားတွေဖြန့်နေတော့လေးလာစောင့်ကြည့်သူတွေအနေနဲ့အချိန်နဲ့တပြေးညီမသိနိုင်ဘူးလေဥပမာ coronavirus warning watch ဆိုပြီးတော့မကြခင်ကမှဖွဲ့ထားတဲ့ group ထဲမှာဝင်ထားတဲ့ Facebook တုံးတဲ့သူကတထောင်ကျော်ရှိတယ်အဲ့ဒီ group ထဲမှာဆိုလို့ရှိရင်လေဒီ virus ပိုးကိုတမင်ဖြန့်နေတယ်ဆိုတော့လောက်ကျန်တဲ့တွေပြောနေတာရှိသလိုနှာခေါင်းစည်းတွေယောဂါကာကွယ်မဲ့ပစ္စည်းတွေဗမာဝယ်လို့ရတယ်ဆိုတော့ link တွေကိုဖော်ပြနေတယ်
ကိုရိုနာဗိုင်းရပ်စ်အကြောင်းလောက်ကျန်သတင်းဖြန့်နေကြသူတွေကသတင်းမှန်တချို့ကြားမှာမဟုတ်မှန်အကြောင်းအရာတွေရောပြီးတော့လူတွေယုံအောင်လုပ်နေကြတာဗျကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့တချို့အစိုးရတွေကမူပိုင်လုပ်ထားတယ်ဆိုပြီးတော့သူတို့ပြောနေကြတယ်မဟုတ်လားအဲ့ဒါလုံးဝအမှားတော့မဟုတ်ဘူးကိုရိုနာဗိုင်းရပ်စ်ဆိုတာကလူတွေရဲ့အသက်ရှူလမ်းကြောင်းကိုထိခိုက်စေတဲ့ပိုးအုပ်စုဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးအုပ်စုထဲမှာပါတဲ့ယောဂပိုးအမျိုးအစားတချို့ကတော့မူပိုင်လုပ်ထားကြတာရှိတယ်ဗြိတိန်နိုင်ငံကကျန်းမာရေးဆိုင်ရာသိပ္ပံကလည်းလုပ်ထားတာရှိတယ်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေး CDC ကနေပြီးတော့မူပိုင်လုပ်ထားတာလည်းရှိတယ်။အဓိကအကြောင်းရင်းကဒီယောဂပိုးအမျိုးအစားနဲ့ပတ်သက်တဲ့ယောဂတွေအကြောင်းထဲထဲဝင်ဝင်လေ့လာလို့ရအောင်လို့ကာကွယ်ဆေးတွေထုတ်နိုင်အောင်လို့မူပိုင်လုပ်လိုက်ကြတာ။ဒါမျိုးလုံးလိမ့်လုပ်ထားလည်းရှိပါတယ်
။အတိအကျပြောနိုင်တာကတော့သူတို့မူပိုင်လုပ်ထားတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးတွေကအရင်ယောဂကူးစက်ဖြစ်ထားမှုတဲ့ပိုးအမျိုးအစားတွေဖြစ်ပါတယ်။အခုလက်ရှိကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားတွေလုံးဝမဟုတ်ပါဘူး။အခုကူးစက်နေတဲ့ပိုးအမျိုးအစားဘယ်ကစဖြစ်လာတာလဲ၊ဘလို့ပြန့်နှံ့တာလဲ၊ဘလောက်ထိစိုးရိမ်စရာကောင်းတယ်လဲဆိုတာကိုအခုမှသိပ္ပံပညာရှင်တွေလေ့လာနေကြတော့အဲဒါကြောင့်အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားအကြောင်းဂါဂနနမသိရသေးလို့ကာကွယ်ဆေးဆိုတာလည်းမထုတ်ရသေးဘူး။ဘသူကမှလည်းဒီပိုးအမျိုးအစားကိုမူပိုင်သတ်မှတ်ထားသေးပါဦး။
ပြောမယ်ဆိုရင်တော့ကျမိုင်နဲ့ပတ်သက်တဲ့သတင်းမှားတွေကိုထိတ်လန့်စရာကောင်းလောက်အောင်ဖြန့်နေတာအခုမှမဟုတ်ဘူးဗျ။အမေရိကန်မှာဆိုလို့ရှိရင်အဲ့လိုမျိုးသတင်းမှားတွေကြောင့်တချို့ကကာကွယ်ဆေးတွေကိုတောင်မှကြိုတင်မထိုးကြလို့ကျမိုင်ဆိုင်ရာတာဝန်ရှိသူတွေကဒါဟာသတင်းမှားတွေဖြစ်ပါတယ်လို့ခဏခဏသတိပေးနေကြရတာမဟုတ်လားဗျ
။အခုလိုမျိုးနိုင်ငံတကာမှာကူးစက်နေတဲ့ရောဂါမျိုးဆိုရင်ပို့ပြီးတော့တောင်မှသတင်းမှားထပ်ဆင့်ဖြန့်ဖို့ကောင်းနေတော့တာပေါ့။အဲ့ဒါကြောင့်လဲနှီးပညာလုပ်ငန်းကြီးတွေကသူတို့နှီးပညာနဲ့သတင်းမှားတွေကိုထိန်းနိုင်ဖို့ကြိုးစားနေတာပါ။တကယ်တမ်းပြောရမယ်ဆိုရင် Facebook တို့ Google တို့ Twitter တို့အပါအဝင်လူမှုကွန်ရက်လုပ်ငန်းကြီးတွေကသူတို့ဟာအမှားမှန်ခွဲခြားပေးနေတဲ့သူတွေမဟုတ်ဘူးလို့အခိုင်အမာပြောထားကြပြီးသား Facebook CEO Mark Zuckerberg ဆိုရင် online ပေါ်မှာဘာပဲပြောလို့ရမယ်ဆိုပြီးအမှန်တရားစီရင်ပေးနေသူတွေမဟုတ်ဘူးလို့ကိုပြောထားတာ
ဒါပေမဲ့လည်းကျမကြီးနဲ့ဆိုင်တဲ့ကိစ္စမှာတော့ Lilith Berry ပြောနေတာတွေတမင်အချက်လက်အမှားဖြန့်နေတာတွေကိုမတားလို့ရှိရင်ကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှီးပညာလုပ်ငန်းကြီးတွေကအသိမှတ်ပြုတယ်လူမှုကွန်ရက်ပေါ်မှာတင်နေကြတဲ့ post တွေ၊ဓာတ်ပုံတွေ၊ video တွေကြောင့်တကယ်ယောဂါဖြစ်နေသူတွေကုသမှုယူဖို့အရေးမှာသဘောထားအမြင်ပြောင်းလဲတဲ့အထိပါဖြစ်သွားနိုင်တယ်မဟုတ်လားမဆီမမောင်ရယ်။
အဲ့တော့ကြောင့်အခုကိုရိုနာဗိုင်းရပ်စ်ပိုးကူးနေတဲ့ကိစ္စမှာတော့ Facebook, Twitter, Google ကုမ္ပဏီတို့ကလုံခြုံသတင်းဖြန့်နေတာကိုတားနိုင်ဖို့တော်တော်လေးလုပ်နေကြတာဖြစ်ပါတယ်။လူတွေအနေနဲ့လည်းယောဂါအကြောင်းသိကျင်နေဆိုရင်လူမှုကွန်ရက်တွေပေါ်မှာဘယ်သူကမှန်းမသိရေးသားဖြန့်နေတဲ့ post တွေကိုဖတ်နေထပ်ဆင့်မျှဝေနေမယ့်အစား WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ American ယောဂါကာကွယ်ထိန်းချုပ်ရေး CDC တို့လိုယုံကြည်စိတ်ချရတဲ့ website တွေမှာအချက်အလက်တွေသွားကြည့်ဖို့တိုက်တွန်းချင်ပါတယ်ရှင
်ကိုသားညုံကိုညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ blog ရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မရေးသန္တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုသက်တဲ့ရောင်တင်လာမှာတော့အမေရိကန်ပြည်အောင်စုတနက်ဆန့်ကျင်ရေးတချင်းတပုတ်ပါတဲ့တေးအဗမ်ထွက်လိုက်တဲ့ MNN ရဲ့တေးတပြအစ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင
်I don't wanna be alone in the darkness. I don't wanna be alone in the darkness anymore.
Here I am alone again.Can't get out of this hole I'm in. It's like the walls are closing in. You can't help me, no one can. I can feel these curtains closing. I go to open them, but something pulls them closed again.
American Piano ကနာမည်ကြီး rap ဆိုတော့ Eminem တယောက် Music to be murdered by ဆိုတဲ့နာမည်နဲ့တေးတပြားတစ်ချက်ကိုဇန်နဝါရီလ18ရက်နေ့ကပဲရုတ်တရက်ထုတ်လိုက်ပါတယ် အဲ့ထဲမှာတော့အမေရိကန်ပြည်အောင်စုတွင်တနက်ကန်ဆောင်မှုဥပဒေပြင်ဆင်ဖို့တောင်းဆိုထားတဲ့ David Yu တပုတ်လည်းပါတာပ
ါ
သူက2018ခုနှစ်တုန်းကတော့ကာမီကာဇီဆိုတဲ့ Day Evan ကိုနောက်ဆုံးထုတ်ခဲ့တာဖြစ်ပြီးတော့အခုအသစ်ထုတ်တဲ့ Day Evan ကိုတော့ကြိုတင်ပြောထားတာလည်းမရှိပဲနဲ့သကောင်ကျော်ထွက်မဲ့ရဲကြတော့မှ Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ကြီးညာသွားတာပါအခုအခွေအစ်စ်ထဲမှာတခြင်းအပုံ20ပါပြီးတော့အဲ့ထဲကတပုတ်ဖြစ်တဲ့ darkness အမှောင်ဆိုတဲ့ဒီတခြင်းကတော့ဒီဂီတာဆင်မြင်ဖြော်ပြပွဲတစ်ခုကိုဟိုတယ်အမြင့်ပေါ်ကပြစ်ခတ်ခဲ့တာကိုသရုပ်ဖော်ပြထားပါတယ်တခြင်းစာသားရောဗီဒီယိုထဲမှာပါ2018ခုနှစ်တုန်းကဖြစ်ခဲ့တဲ့ဒီ Las Vegas မြို့ကဂီတာပွဲတော်မှာလူများပြအစုလိုက်ပြုံလိုက်တနက်နေ့ပြစ်တက်ခံခဲ့ရတဲ့ဖြစ်ရပ်ကိုပြန်ပြီးတော့အသေးစိတ်ဖော်ပြထားပါတယ်အဲ့တော့ကဆိုရင်လူ58ယောက်တိတ်ဆုံးခဲ့ပြီးတော့အမေရိကန်သမိုင်းမှာတနက်နေ့အကြမ်းဖက်ခံရလို့အများဆုံးအသေးပြောက်ရှိခဲ့တဲ့ဖြစ်ရပ်ဖြစ်ပါတယ်။အဲ့ဒီ David Yu ရဲ့အဆုံးမှာတော့ဒီအဖြစ်အပျက်တွေဘယ်တော့အဆုံးသတ်မှာလဲ။ဘယ်တော့များမှလူတွေသတိမူလာကြမှာလဲဆိုပြီးတော့မေးခွန်းထုတ်ပြီးတော့စာတမ်းထိုးထားပါတယ်။အဲ့နောက်အမေရိကန်နိုင်ငံတွင်းမှာတနက်ကင်ဆောင်မှုဥပဒေကိုပြောင်းလဲလုပ်သွားဖို့တွားရောက်ပြီးတော့မဲပေးကြဖို့ video အဆုံးမှာတိုက်တွန်းထားသေးတာပါ။MNN ရဲ့ website မှာတင်ထားတဲ့ day video ကိုလည်းတနက်နေ့အကျန်းဖတ်မှုတားဆီးရဲ့အဖွဲ့အစည်းတချို့ရဲ့ link တွေနဲ့တွားကြည့်ကြဖို့ချိတ်ဆက်ပေးထားတာပါ Every Town for Gun Safety မြို့တိုင်းမှာတနက်နေ့ပတ်သက်ပြီးတော့လုံခြုံစိတ်ချမှုရရှိရေးနောက်ပြီးတော့ Sandy Hook Promise တနက်နေ့အကျန်းဖတ်ပြည့်ခတ်မှုဖြစ်ခဲ့တဲ့မြို့လေးအတွေ့အထိဒီလိုအဖွဲ့အစည်းတွေရဲ့ internet website တွေနဲ့ချိတ်ဆက်ပေးထားတာဖြစ်ပါတယ်ဒီတေးကြပြရတဲ့ MNN ရဲ့နောက်တစ်ချင်းတစ်ပုတ်ကတော့an accommodating ဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပြီးတော့သူက British နိုင်ငံ Manchester မြို့မှာ2018ခုနှစ်တုန်းကကျင်းပတဲ့ American အဆိုတော် Ariana Grande ရဲ့ဖျော်ဖြေပွဲဘုံခွဲတိုက်ခိုက်ခံရပြီးတော့လူ23ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုတချင်းဖွဲ့ဆိုထားပါတယ်။အခုလိုသူရဲ့နာမည်ကိုတချင်းနဲ့ထည့်ဆိုတာနဲ့ပတ်သက်ပြီးတော့ Ariana Grande ကတော့ဘာမှပြောမလာသေးပါဘူး။ဒါပေမဲ့ British နိုင်ငံကသေဆုံးသူတွေရဲ့မိသားစုတွေကတော့ဒီတချင်းကိုရှုံချကြပါတယ်။တဲ့အပံရဲ့မျက်နှာဖုံးတရုတ်ဖော်ထားရမှာတော့သွေးကက်တွေနဲ့အတူမုတ်စိတ်ပတိုင်းနဲ့ MNN ကိုအနောက်တိုင်းစုဝစ်စုံအပြည့်အစုံနဲ့လက်ထက်မှာကော်ပြားခိုင်ထားတာတွေ့ရပါတယ်။နောက်ထပ်တစ်မျိုးထုတ်ထားတဲ့မျက်နှာဖုံး cover ပုံကလည်းအလားတူသွေးကက်တွေနဲ့ပုံနဲ့အတူအုတ်ထုတ်မပါတဲ့ MNN ကလက်တစ်ဖက်ကပစိန်နောက်တစ်ဖက်ကတနတ်နဲ့ဥကောင်းကိုချိန်ထားတဲ့ပုံဖြစ်ပါတယ်။ဒါက Music to be Murdered by ဂီတနဲ့အသေးသက်မယ်ဆိုတဲ့အလားတူခေါင်းစဉ်နဲ့ Alfred Hitchcock ရဲ့1958ခုနှစ်တုန်းကတချင်း cover အတိုင်းပုံဖော်ထားတာပါ။ MNN ကတော့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာ Angel Alfred ကိုအားကြအတူယူပြီးတော့လုပ်ခဲ့တာလို့ရေးထားပါတယ်။အခု Music to be Murdered by ထေးတပြားကဒီ MNN ရဲ့17ချက်မြောက် Studio ထေးတပြားဖြစ်တယ်လို့လည်းသူ့ရဲ့ website မှာဖော်ပြထားပါတယ်။ဒီထေးတပြားတွေကတချင်းတွေကိုတွဲဖက်ပြီးတော့တည်ဆူထားတဲ့သူတွေကတော့ British နိုင်ငံကနာမည်ကျော်အဆိုတော် Ed Sheeran, American ပြည်အောင်စုက Skylar Grey, Anderson .Paak နဲ့အသက်22နှစ်အရွယ် rap အဆိုတော် Juice WRLD တို့ဖြစ်ကြပါတယ်။ Juice WRLD ကတော့ပြီးခဲ့တဲ့ဒီဇင်ဘာလမှာဆုံးမသွားခဲ့ပါတယ်ရှင်ဒီတက်ကြောင်ရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah.
မေးသနာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မတလဲပြောပြပေးပါအောင်ရှင
်တရုတ်နိုင်ငံဝူဟန်မြို့ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးတဲ့အနေနဲ့ကြဲကြဲပြန့်ပြန့်ခီးသွွားတားမြစ်ချက်တွေလှုပ်ရှားမလို့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့ကတရုတ်နိုင်ငံကလာတဲ့ခီးသည်တွေအတွက်တားမြစ်ကန့်သတ်ချက်တွေလုပ်နေချိန်မှာပဲ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပြောလိုက်တာပါနိုင်ငံကသွားလာရေးကုန်သွယ်ရေးတွေထိခိုက်မဲ့ဆောင်ရွက်ချက်တွေလုပ်เสียအကြောင်းမရှိသေးသလိုနိုင်ငံတွေအနေနဲ့ခိုင်မာတဲ့အထောက်အထားနဲ့အကျိုးအကြောင်းညီညွတ်မှုပေါ်မူတည်ပြီးတော့ဆုံးဖြတ်ချက်ချဖို့အတွက်သူကတောင်းဆိုခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူတရုတ်နိုင်ငံမှာဒီကနေ့အထိ 18,200 ကျော်ရှိနေပြီးတော့သေဆုံးသူကလည်း361ယောက်ထက်မနည်းရှိနေပါတယ်ဒ တရုတ်နိုင်ငံဝူဟန်ကစားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရတယ်လို့တရုတ်တာဝန်ရှိသူအကြီးအကဲတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ခီးသွားလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ဖြေရေးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်တက်ရောက်နေတာကြောင့်စီးပွားရေးကိုပါတက်ရောက်မှုတွေရှိလာနိုင်တယ်လို့တရုတ်အမျိုးသားဖွံ့ဖြိုးရေးနဲ့ပြုမြင့်ရေးကော်မရှင်တူးညွှန်ကြားရေးမှူးကပြောခဲ့တာပါ။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့ရောဂါပိုးထိန်းချုပ်ရေးကိုနိုင်နိုင်နေနေဆောင်ရွက်နိုင်တယ်လို့လည်းသူကအာမခံပြောကြားခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.